Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်မတ်လ13ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတွဲဖက်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဒီနေ့နောက်ဆုံးရထိတ်တန်းရောက်ကဘာနဲ့မြန်မာသတင်းတွေကိုထုတ်လွှင့်ပေးမယ်အဲ့ဒီတဲကသတင်းတွေကတော့ယူကရိန်းရဲ့မြို့တော်ကီယက်မြို့ကိုရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေတဲ့သတင်းရုရှားကယူကရိန်းကိုကျူးကျော်တယ်လို့မျိုးတရုတ်ကထိုင်ဝမ်ကိုအင်အားသုံးလာရင်ကာကွယ်ဖို့အတွက်ထိုင်ဝမ်မှာစစ်တင်နှံတွေပို့ချနေတဲ့သတင်းဆော်ဒီအာရဗျနိုင်ငံမှာ24နာရီအတွင်းအမျိုးသား82ဦးကိုတေးတန်းစီရင်ခဲ့တဲ့သတင်းတွေဖြစ်ကြပါတယ်အဲ့ဒီလိုနောက်ဆုံးရထိတ်တန်းရောက်မြန်မာသတင်းတွေအပြီးသတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။သတင်းပေးပို့ချက်တပုတ်မှာဆိုရင်တော့
ကျွန်တော်လုံးလုံးရှိနေကြ။ကိုလောက်ကူတော်မှာခေါင်းပြောင်းမရ။ဦးအိမ်တိန်မှာမိသားစုတစုမှာဟိုဖြစ်မနေအိမ်နေရမယ်။ခင်မင်းနဲ့ဝါးဆောင်နေဒီလောက်တော့ပဲနေတယ်။ကျန်တဲ့လူလက်ပိုင်းကတော့မန်လေးကဒီစောလုံးတွေနဲ့
တောင်သူလန်သမားတွေစပြေးဒုက္ခတွေဖြစ်ကုန်ကြပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တဲ့အကြောင်းတရင်ပေးဖို့ချက်မှာအပြည့်စုံနားဆင်ကြရမှာပါဒါအပြင်တရုတ်အစိုးရကသူ့နိုင်ငံသားတွေမြန်မာနိုင်ငံကိုသွားရင်စောင်းရန်ရှောင်းရန်သတိထားမယ့်အချက်တွေကိုအတိအပြည့်ထုတ်ပြန်လိုက်တဲ့သတင်းကိုလည်းကြားရမှာပါအဲ့ဒီနောက်တရင်ပတ်စင်ကဏ္ဍတွေကိုတင်ဆက်နေကြအစီအစဉ်တွေဖြစ်တဲ့လူ့အခွင့်အရေးအခြေအနေကိုစူးစီးတင်ပြတဲ့ဒုအတန်းအစီအစဉ်ဦးတင်မောင်တန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအဲ့ဒီနောက်တပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းစူးစီးတင်ပြချက်တွေကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်ကဲအခုတော့နောက်ဆုံးရထိတ်တန်းရောက်မြန်မာနဲ့ကမ္ဘာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်သိရီထိုက်တို့ကပြောပြပေးကြမှာပါခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသင်ကြီးထိုက်ပါအနောက်နိုင်ငံတွေကရုရှားကိုတန်းခတ်အရေးယူထားတဲ့ကြောင့်နိုင်ငံတကာအာကသစခန်းပြစ်ချသွားနိုင်ကြောင်းရုရှားအာကသအေဂျင်စီ Roscosmos ရဲ့အကြီးအကဲကစနေနေ့မှာသတိပေးပြောဆိုလိုက်ပြီးပြည်ထောင်ခအရေးယူမှုတွေကိုရုပ်သိမ်းပေးဖို့တောင်းဆိုပါတယ်။ယူကရိန်းကိုကျူးကျော်မှုမတိုင်ခင်ကအရေးယူတန်းခတ်မှုတချို့ဟာဆိုရင်နိုင်ငံတကာအာကသစခန်းမှာရုရှားအာကသယင်ဝန်ဆောင်မှုတွေကိုအနှောက်အယှက်ဖြစ်နိုင်တယ်လို့ Dmitry Rogozin ကပြောပါတယ်။အာကသတဲ့လက်ပတ်ရာမှာကူညီဆောင်ရွက်နေတဲ့နိုင်ငံတကာအာကသစခန်းကရုရှားရဲ့လုပ်ငန်းတွေကိုထိခိုက်ရာကတန်ချိန်900ရှိတဲ့အဆောက်အုံဟာပင်လယ်ထဲဒါမှမဟုတ်လေမြေပေါ်ကိုပြုတ်ကျနိုင်ကြောင်း Roscosmos ရဲ့အခြေခဲက Telegram မှာရေးသားခဲ့ပါတယ်။အာကသအပျက်စီးတွေကိုရှောင်ရှားတာအပါအဝင်နိုင်ငံတကာအာကသစခန်းရဲ့ဂျိုဘလန်ပေါ်မှာမှန်မှန်ကန်ကန်ရှိနေအောင်ရုရှားအပိုင်းကဆောင်ရွက်ပေးနေတာလို့လဲယူကရိန်းနိုင်ငံတွင်းကရုရှားစစ်တပ်ကိုထောက်ခံကြောင်းလူမှုကွန်ရက်မှာပုံမှန်ရေးသားနေတဲ့ရူဂိုစင်းကပြောပါတယ်။နိုင်ငံတကာအာကသစခန်းပြုတ်ကျလာနိုင်တဲ့နေရာဒေသပြန်မြေပုံတစ်ခုကိုလည်းထုတ်ပြန်ထားပြီးသူညွန့်ပြထားတဲ့နေရာတွေထဲမှာတော့ရုရှားနိုင်ငံတွင်းတော့ပြုတ်ကျမဲ့ပုံမရှိဘူးလို့လည်းထောက်ပြထားပါတယ်။အမေရိကန်အာကသသိပ္ပံအေဂျင်စီ NASA ကတော့ရုရှားရဲ့အကူအညီမလိုပဲနိုင်ငံတကာအာကသစခန်းကိုဂျိုဘလန်မှာဆက်လက်ရပ်တည်ရေးနီးလန်းရှာစူးစမ်းနေကြောင်းမတ်လတရနေ့ကပြောဆိုထားပါတယ်။အာကသယင်မှုတွေနဲ့အထောက်ပံ့ပစ္စည်းတွေကိုစိုးယူအာကသယင်နဲ့ရုရှားရဲ့အပိုင်းကိုပို့ဆောင်နေတာဖြစ်ပါတယ်ရှင်။ဆော်ဒီအာရေဗျမှာပြီးခဲ့တဲ့24နာရီအတွင်းအမျိုးသား82ဦးကိုတေးတန်းစီရင်ခဲ့တာမှာယီမန်နိုင်ငံသား9ဦးနဲ့ဆီးရီးယားနိုင်ငံသား2ဦးတို့ပါဝင်ကြောင်းအကြမ်းဖက်ဝါဒကိုကျင့်သိက္ခာနဲ့မညီတဲ့ယုံကြည်မှုတွေကိုကင်ဆွဲမှုအပါအဝင်ဆွဲချက်တင်နဲ့စီရင်ခဲ့တာဖြစ်ကြောင်းနိုင်ငံပိုင်သတင်းဌာန SPA ကစနေနေ့မှာဖော်ပြပါဗျ။ဆော်ဒီမှာ2020ပြည်နှစ်က29ဦးနဲ့2021ခုနှစ်အတွင်း69ဦးသေတမ်းစီရင်ခဲ့ဘူးတဲ့မှတ်တမ်းတွေနဲ့နှိုင်းယှဉ်ရင်းအခုအရေးအတွက်ကများနေပါတယ်။အပြစ်မဲ့အမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေကိုတပ်ဖြတ်မှုအပါအဝင်ပြစ်မှုအမျိုးမျိုးနဲ့ဒီလူတွေကိုပြစ်ဒဏ်စီရင်ခဲ့တာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်ကိုကိုးကားပြီး SPA ကဖော်ပြပါတယ်။ ဒီထဲမှာဆော်ရီနိုင်ငံသား38ဦးပါဝင်ပြီးသူတို့ဟာဆိုရင်လုံခြုံရေးတာဝန်ရှိသူတွေကိုလုံခြံရေးနဲ့ရဲစခန်းတွေနဲ့ရင်တန်းတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ကြံစီခဲ့ကြတဲ့အမှုတစ်ခုထဲမှာပဲအပြစ်ရှိကြောင်းတွေ့ရှိထားသူတွေဖြစ်ကြောင်းလည်းဖော်ပြပါတယ်2018ခုနှစ်အတွင်းဆော်ရီသတင်းသမားဂျမဲခါရှိုကီကိုတပ်ဖြတ်ခဲ့ပြီးနောက်ပိုင်းဆော်ရီရဲ့လူ့အခွင့်အရေးမှတ်တမ်းတွေကိုအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အနောက်မဟာမိတ်တွေကအလေးထားဆန့်စစ်နေကြတာဖြစ်ပါတယ်။တူရကီနဲ့အာမေးနီးယားကြားဆက်ဆံရေးပုံမှန်ဖြစ်အောင်ကြိုးပမ်းကြဖို့ကတိပြုခဲ့ကြပြီးစနေနေ့ကဆွေးနွေးပွဲဟာဆိုရင်အပြုသဘောဆောင်ပြီးအကျိုးရှိတဲ့ဆွေးနွေးပွဲအဖြစ်တူရကီနိုင်ငံဆိုင်ဝင်ကြီးမာဖက်ကာဘူဆိုဂလူကပြောဆိုလိုက်ပါတယ်
Son derece verimli bir görüşme olduğunu, yapıcı bir görüşme olduğunu söyleyeyim.
Azerbaycan Bekale, Pongman Piyin Lungan Singu Tavkan Çağ, Türkiye Nengen Çayı Hüncü, Kabu Sokulu'ga, Armenia Nengen Çayı Hüncü, Ararat Mia Zuram'ne Dresson Sünni Binağma Piyosu Kedaba. Batama Gavasi Etuin, Ottoman Empire Le'a'ma, Armenia Dwi Sula Epiyonlay Tapya Kankayarago Ajan Piyubi,အာမေးနီးယားနဲ့တူရကီကြားရံဘက်ဖြစ်နေပြီးနေဆက်ကိုပိတ်ထားကြသလိုတန်တမာဆက်ဆံရေးလည်းမရှိပါဘူးဖင်လန်နိုင်ငံရဲ့အတော်လေးကြန့်ကြာနေတဲ့ Olkiluoto 3 နျူကလ িয়ার ဓာတ်အပိစက်ရုံကိုစနေနေ့မှာစမ်းသပ်ထုတ်လုပ်ပြီးပင်မဓာတ်အလိုင်းတဲ့ကိုပို့လွှတ်ကြောင်းစီမံခန့်ခွဲတဲ့ TVO ကပြောပါတယ်လျက်စစ်ဆွမ်းရင်တင်းသွင်းရမှုကိုရှော့ချပြီးဈေးနှုန်းသက်သာစေရေးရည်မှန်းထားတာဖြစ်ပါတယ်2009ခုနှစ်မှာဖွင့်လှစ်ထားရေးစီစဉ်ခဲ့ကြတဲ့ 1.6 ဂီဂါဝတ်ထုတ်လုပ်မဲ့လျှက်စစ်ဓာတ်အပိစက်ရုံဟာနည်းပညာပိုင်းဆိုင်ရာပြဿနာတွေကြောင့်တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။ဒီနျူကလ িয়ার ဓာတ်အပိစက်ရုံဟာဆိုရင်နှစ်ပေါင်း40ကျော်အတွင်းဖင်လန်ရဲ့ပထမဆုံးနျူကလ িয়ার ဓာတ်အပိစက်ရုံတွေဖြစ်တယ်လို့ဥရောပမှာတော့15နှစ်တာကာလအတွင်းပထမဆုံးဖြစ်ပါတယ်။
VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Ukraine မြို့တော် Kiev ရဲ့အနောက်မြောက်ပိုင်းနဲ့တခြား Ukraine မြို့အများအပြားမှာစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးရုရှားတပ်တွေဘက်ကဒေချောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်နေတယ်လို့စနေနေ့မှာမြို့တော်နဲ့15မိုင်လောက်အကွာကိုရောက်နေပြီဖြစ်ပါတယ်။အခုယူကရိန်းကိုကျူးကျော်မှုမှာရုရှားဘက်ကအကြဆုံးသိမ်းများနေပြီးနောက်ထပ်တပ်ဖွဲ့တွေဆစ်လွတ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
Страты российских войск колоссальные. Динамика втрат оккупации на 17
дней. Это же так кажется, что ты мимо бары. Тру чу จอ ra 18 мяу ни ма бе. Russia сит တ်အတွက် 60 နှစ်ပေါင်းများစွာအတွင်းအစိုးရဆုံးဆုံးရှုံးမှုကိုကြုံနေရတယ်လို့ပြောနိုင်ပါတယ်။ချူจอမှုစတင်ချိန်ကစလို့အခုချိန်ထိဆို Russia တရင်30ခုလောက်ကိုမလှုပ်နိုင်အောင် Ukraine တွေကလုပ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့သူကထုတ်မပြောသလိုတီးခြားအတည်ပြုနိုင်တာလည်းမရှိသေးပါဘူး။ယူကရိန်းဘက်ကလည်းတပ်ဖွဲ့ဝင်1300လောက်တည်ဆုံးကြရတယ်လို့လည်းသမ္မတဇယ်လန်စကီကပြောပါရယ်။ဒါ့အပြင်တောက်ကြန်နေမှာရုရှားတပ်တွေပြန်ပြီးဆွဲသွားတဲ့မယ်လီတိုပိုမြို့တော်ဝင်ပြန်လွတ်မြောက်ရေးအတွက်ရုရှားကိုဖိအားပေးဖို့ဂျာမနီဝန်ကြီးချုပ်အော်လော့ရှော့စ်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့နဲ့စနေနေ့မှာပြောခဲ့တယ်လို့လည်းသမ္မတဇယ်လန်စကီကပြောပါရယ်။ရုရှားရဲ့မစ်ဆိုင်းလုံးနဲ့ပစ်ခတ်မှုကြောင့်ဘာစလကီမြို့ကယူကရိန်းလေတပ်အခြေစိုက်စခန်းဖျက်ဆီးခဲ့ရကြောင်းလည်းမြို့တော်ဝင်ကပြောပါတယ်။ရုရှားတပ်တွေဟာမရိုပိုမြို့ကလူ80လောက်ခိုလုံနေတဲ့ဗလီဝတ်ချောင်းကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ရုရှားတပ်တွေရဲ့ပြင်းထန်တဲ့တိုက်ခတ်မှုတွေကိုခုခံဖို့အတွက်လက်နက်တွေထပ်ပေးဖို့ယူကရိန်းတာဝန်ရှိသူတွေကတောင်းဆိုနေချိန်မှာပဲအမေရိကန်ဒေါ်လာတန်း200ဘူးလက်နက်အသေးစားတွေတန်ကားဖြက်လက်နက်တွေနဲ့လင်းဖြက်လက်နက်တွေယူကရိန်းကိုအမြန်ထပ်ပေါ်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ယူကရိန်းကိုလုံခြုံရေးဆိုင်ရာနောက်ထပ်အထောက်ကူပေးဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအတည်ပြုပေးခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။ဒါကြောင့်လဲယူကရိန်းကိုနောက်ထပ်စစ်လက်နက်တွေအမြန်ပို့နိုင်တော့မှာဖြစ်ကြောင်းဘိုင်ဒန်အစိုးရအကြီးအကဲအရာရှိကြီးတူကပြောပါတယ်။အခုဆိုအမေရိကန်ကယူကရိန်းကို2000ခုဇန်နဝါရီလကစပြီးလုံခြုံရေးဆိုင်ရာအကူအညီ ဒေါ်လာ 1.2 ဘီလီယံပေးခဲ့တာဖြစ်ပြီးယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကိုရုရှားကျူးကျော်တဲ့2014ကစလို့ဒေါ်လာ 3.2 ဘီလီယံအကူအညီပေးခဲ့ပြီးဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဌာနအတွက်အမေရိကန်ကနိုင်ငံခြားအကူအညီပေးရေးဥပဒေအရဒေါ်လာတန်200အထိ300ခွင့်သမရကချထားပေးကြောင်းနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကိုအကြောင်းကြားထားတာဖြစ်ပါတယ်။ဒီရန်ပုံငွေကိုကာကွယ်ရေးဝန်ကြီးဌာနကလက်နက်နဲ့တခြားပစ္စည်းတွေအတွက်သုံးနိုင်တယ်လို့ရုရှားကျူးကျော်မှုကိုသတင်းသုံးပတ်ကြာခုခံတော်လှန်နေစေယူကရိန်းနိုင်ငံသားတွေကိုအကူအညီပေးဖို့ပညာရေးနဲ့လေ့ကျင့်ရေးတွေမှာသုံးနိုင်တာပါအခုလိုသမရကအတီးပြုတ်ပေးလိုက်တာကြောင့်ရုရှားကိုရှေ့တန်းကနေခုခံတိုက်ခိုက်နေသူတွေကိုအကူအညီပေးဖို့လေကြောင်းကာကွယ်ရေးစနစ်ပါဝင်စီးအကူအညီတွေချက်ချင်းပို့ပေးနိုင်တော့မယ်လို့အမေရိကန်အရာရှိသူကပြောပါတယ်ပန်နဂန်စစ်ဌာနချုပ်ကတော့သမရရဲ့ဒီအတီးပြုတ်ချက်နဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်တာမရှိသေးပဲသမရအင်ဗျူနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုမေးမြန်းဖို့သာပြောပါတယ်။ယူကရိန်းကချာနိုဘိုင်းနဲ့ဇာပိုရီဇီယာမြို့နှစ်မြို့မှာတည်ရှိတဲ့နျူကလ িয়ার ဒဏ်ပိစင်ုံတွေဟာအခုခါမှာရုရှားတပ်တွေရဲ့ထိန်းချုပ်မှုအောက်ရောက်သွားပြီဖြစ်ပြီးသူတို့ရဲ့ယူကရိန်းဝန်ထမ်းတွေရဲ့ခန့်ခွဲမှုနဲ့စစ်ရင်တွေကိုလဲပတ်နေတယ်လို့ရုရှားအမှုမြေစွန့်အေဂျင်စီရိုဆာတမ်ကစနေနေ့မှာပြောကြားရုရှား RIA သတင်းမှာဖော်ပြပါတယ်။1986မှာကမ္ဘာအဆိုးအဝါဆုံးနျူကလ িয়ার မတော်တဆမှုဖြစ်ပွားခဲ့တဲ့ခင်မမီတော့တဲ့ချာနိုဘိုင်းစက်ရုံအတွက်ပြင်ပဒဏ်ပေးလိုင်းကိုရုရှားပညာရှင်တွေအကူအညီနဲ့ပြန်ပြုတ်ကင်ထားကြောင်းလဲရိုဆာတမ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ဒဏ်ပေးစက်ရုံတွေကိုဆိတ်ချလက်ချက်အန္တရာယ်မရှိအောင်လဲပတ်နိုင်ရေးအတွက် IAEA နိုင်ငံတကာအမှုမြေစွန့်အေဂျင်စီနဲ့ပူးပေါင်းဆောင်ရွက်မယ်လို့လည်းပြောပါတယ်။တိုက်ပွဲကြောင့်ပျက်စီးနေတဲ့ချာနိုဘိုင်းစက်ရုံရဲ့ဘိုးအားမြင့်ဓာတ်ကြိုးလိုင်းကိုသေးသေးချာချာပြန်ပြီးမပြင်ဘူးဆိုရင်ဒဏ်ရာကြီးရိုးစိတ်နဲ့အန္တရာယ်ပိုကြီးလာနိုင်တယ်လို့ယူကရိန်းကသတိပေးထားပါတယ်။ဇာပိုရီဇီယာမှာရှိတဲ့ဥရောပဒေသရဲ့အကြီးမားဆုံးနျူကလ িয়ার ဒဏ်ပိစက်ရုံကဝန်ထမ်းတွေဟာသူတို့စက်ရုံမှာရုရှားတွေရောက်နေတဲ့အတွက်စိတ်ပိုင်းဆိုင်ရာဖိအားပေးမှုပြင်းပြင်းထန်ထန်ခံစားနေရတယ်လို့ယူကရိန်းအစိုးရနျူကလ িয়ার ကုမ္ပဏီကတောက်ချန်နေကပြောပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်တယ်လို့ထိုင်ဝမ်ကတရုတ်ကဝန်တိုက်မှာဆွေးနွေးမှုတွေထွက်ပေါ်နေချိန်မှာပဲထိုင်ဝမ်ကျွန်းမှာစီးရီးအရအသင့်ဖြစ်အောင်ပြင်ဆင်နေတဲ့အစီအစဉ်တဲ့အရစစ်ဖက်ဆိုင်ရာအရန်တပ်ဖွဲ့တွေရဲ့လေ့ကျင့်ရေးစခန်းကိုသမရဆိုင်ဝမ်စနေနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်။အရန်တပ်ဖွဲ့တွေအတွက်တိုက်ခိုက်ရေးနဲ့ပြစ်ခတ်ရေးလေ့ကျင့်မှုတွေနဆတိုးလှုပ်ဆောင်မှုအပါအဝင်လေ့ကျင့်ရေးဆိုင်ရာမှာပြုပြင်ပြောင်းလဲမှုတွေလုပ်မှာဖြစ်ကြောင်းထိုင်ဝမ်အစိုးရကမနေ့ကနှစ်ကုန်ကန်ဒီမှာပဲကြေညာခဲ့တာပါ။ဒီလမှာစတင်တဲ့အစီအစဉ်တဲ့အရအရန်တပ်ဖွဲ့ဝင်တွေဟာအရင်က9ရက်ကနေ9ရက်လေ့ကျင့်ရကနေအခုရက်နှစ်ပတ်ကြာလေ့ကျင့်ရမှာဖြစ်တယ်လို့တနက်ပြစ်လေ့ကျင့်တာလို့ရင်ဆိုင်တိုက်ပွဲတွေအတွက်အချိန်ပိုလေ့ကျင့်ရမှာဖြစ်ပါတယ်။ထိုင်ဝမ်မြို့တော်တိုက်ပီမြို့ပြင်ကနန်ရှီပူတနက်ပြစ်ကွင်းကလေ့ကျင့်မှုတွေကိုလာကြည့်တဲ့ကြီးကအင်ဂျင်နဲ့စစ်ဝတ်ဆောင်အဖြစ်ဝတ်ထားတဲ့ထိုင်ဝမ်သမ္မတဆိုင်ကအရန်တပ်ဖွဲ့ဝင်တွေဟာအထူးသဖြင့်သူတို့နေရင်တွေနားတဝိုက်မှာပါလေ့ကျင့်ကြရမှာဖြစ်ကြောင်းပြောပါတယ်။ရုရှားကျူးကျော်လာချိန်မှာပြည်သူတွေကိုတနက်ပေးပြီးရဲအနှင်းငယ်ပဲတင်လန်းတက်ခိုင်းခဲ့တဲ့ယူကရိန်းကနေတင်ငန်းစာတွေအများကြီးယူနိုင်ကြောင်းအခုအရန်တပ်ဖွဲ့ဝင်တွေအနေနဲ့တနစ်ကို9ရက်ကနေ14ရက်လောက်အထိလေ့ကျင့်ရတာကြောင့်ကိုကိုကိုယုံကြည်မှုအများကြီးပေါ်ရနိုင်တယ်လို့လည်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးချူကိုချန်းကသတင်းတောက်တွေကိုပြောပါတယ်
တနင်္ဂနွေမနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်္ဂီထိုင်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးတာပါအခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်တရုတ်နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းနဲ့နယ်စပ်ဒေသတချို့ကိုသတိထားသွားလာကြဖို့တရုတ်နိုင်ငံရဲ့ဌာနကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာပြည်ထဲမှာအွန်လိုင်းလိမ်လည်မှုတွေလောင်းကစားမှုတွေနဲ့ရိုင်းနဲ့ဖမ်းဆီးငွေညစ်တာတွေကိုရှောင်ရှားနိုင်ဖို့တရုတ်နိုင်ငံရဲ့ဌာနကအသိပေးချက်ထုတ်ပြန်လိုက်တာပါရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်တာချီလေးကရင်ပြည်နယ်မြဝတီနယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေကိုသတိထားပြီးသွာလာကြဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကသူ့နိုင်ငံသားတွေကိုဖေဖော်ဝါရီ28ရက်နေ့မှာသတိပေးထားပါတယ်ဒီသတိပေးချက်ကိုမြန်မာဘာသာနဲ့ရေးသားထားတဲ့တရုတ်ပေါက်ဖော်သတင်းစာမှာထပ်ပြီးအသိပေးလိုက်တာပါအဲ့ဒီဒေသတွေကအွန်လိုင်းလောင်းကစားတွေလိုတရားမဝင်လုပ်ငန်းတွေမှာမပတ်သက်ကြဖို့ပြန်ပြီးဆွဲခံရတာထိမ့်သိမ်းခံရတာစတဲ့အရေးပေါ်အခြေအနေတွေကြုံလာခဲ့ရင်လဲမြန်မာနိုင်ငံလေးကတရုတ်တန်ယုံနဲ့ကောင်စစ်ဝင်ယုံကို ချက်ချင်းသတင်းပို့အသိပေးဖို့တရုတ်အစိုးရရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးသတင်းတွေကရေးသားကြပါတယ်တရုတ်အစိုးရထုတ်ပြန်လာတဲ့အဲ့ဒီဒေတာတွေမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေပြီးဒေတာကန်အများအပြားထွက်ပြေးတင်းရှောင်နေရတာပါကချင်ပြည်နယ်နေရာအနှံ့နဲ့ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းကယားပြည်နယ်ကရင်ပြည်နယ်တွေမှာစစ်ကောင်စီနဲ့ဒေတာတွင်လက်နက်ကင်အဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်ဒါကြောင့်ဒီအခြေအနေတွေအတွက်သူ့နိုင်ငံသားတွေကိုအသိပေးတာဖြစ်နိုင်ကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ကလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်တရုတ်ဘက်ကဒီလိုထုတ်ပြန်တာဟာပြည်တွင်းမှာပဋိပက္ခတွေပိုပြီးစိုးရိမ်လာနိုင်ခြေရှိတယ်ဆိုတော့ကြိုတင်ခံမှန်းမှုလို့လည်းသူကမြင်ပါတယ
်ဆင်းရဲတိုင်းရဲ့ဒီကချင်ရှမ်းဒီဘက်မှာတော့ဒီကြားအနေစပြီးတော့ဗောနဒီ CAP ကပုံများတယ်လို့မြင်ပြီးရပါဗောနကျွန်တော်အနေနဲ့အသုံးတက်မိတယ်ဆိုရင်ပြီးတော့မြောက်ပြည်ကလည်းဟုတ်တယ်တရုတ်ပြည်အဝင်ဆက်တာများတယ်တချို့လေးလည်းများတယ်ဒါကတော့သူတို့ရဲ့လောကဆက်ကိုကျွန်တော်ထင်တာကတော့ဒီအခုဖြစ်နေတဲ့ Ukraine နဲ့ Russia ပုံစံပေါ့နော်အဲ့ပုံစံများဖြစ်လာနိုင်မလားပေါ့နော်ထင်တာပေါ့လေထင်တယ်ဆိုရင်လည်းဖြစ်လာနိုင်တဲ့အနေအထားရှိလားဆိုတော့ဟိုရှင်းရတော့ဒီမြန်မာနိုင်ငံမြောက်ဟာမြောက်ချားပိုင်းပေါ့နော်စံပြည်နယ်ကနေပြီးတော့ဆိုင်းအဆက်ပိုင်းဒီမြောက်ဆက်ပိုင်းဆိုလို့ရှိရင်လက်နက်ကိုင်ရတယ်ဒါအများတော့ညာတောင်ဖို့နဲ့သူတို့ရဲ့ဩစာခံတက်မလို့နဲ့မြန်မာနိုင်ငံအနေနဲ့သူတို့ချင်းတော့ပုံကြီးဆက်လာနေတဲ့အနေထားရှိလို့သူတို့ပြောတာလားတော့ဒါတော့ရှင်းရှင်းချက်ပါနော်
2021စက်တင်ဘာလကရှမ်းပြည်နယ်မြောက်ပိုင်းမူဆေခရိုင်ပန်ဆိုင်နဲ့မုံကိုတဝိုက်မှာစစ်ကောင်စီနဲ့လူမျိုးစုလက်နက်ကိုင်တချို့ပြစ်ခတ်မှုတွေဖြစ်ကြပြီးတရုတ်နိုင်ငံဝမ်တိန်မြို့ထဲကိုတနက်ကြီစံတွေကျခဲ့ပါတယ်တရုတ်အစိုးရကဒါကိုသတိပေးခဲ့ပြီးသူ့နိုင်ငံသားတွေကိုမြန်မာနယ်စပ်နားမသွားကြဖို့အထက်မြင့်တိုက်တွေကနေတက်မကြည့်ကြဖို့သတိပေးခဲ့ပါတယ်မြန်မာနဲ့ထိစပ်နေတဲ့နေရာအတော်များများကိုတရုတ်ကတန်ဆူးကျိုးနဲ့ခြံစည်းရိုးကာနေတာဟာကိုဗစ်ကာယောဂါကိုကြောက်လို့မဟုတ်ပဲမြန်မာဘက်ကစစ်ပြေးဒုက္ခတွေတွေသူ့နိုင်ငံတဲ့ကျွန်ဝင်လာမှာကိုစိုးရိမ်နေတာလို့တချို့ကသုံးသပ်ပါတယ်အခုမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့မတည်ငြိမ်မှုတွေရဲ့အခြေအနေကိုလိုက်ပြီးတရုတ်ဘက်ကသူ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်လိုသလိုဆောင်ရွက်နေတာလို့ရှမ်းပြည်နယ်မူဆယ်မြို့ကစီးပွားရေးလုပ်ငန်းရှင်တဦးကလည်းပြောပါတယ
်လက်နက်ကြံကြံတာတွေနဲ့ပတ်သက်လို့ရှေ့ကိုကြိုမှန်းနေတာကတော့အတူတူကတော်တော်ကြီးတိကျအောင်မှန်းနေအတွက်ချက်နဲ့လို့မလို့ရှိမှာအစအဆုံးပြန်ကြည့်ပေါ့ဗျာဟိုလက်နက်ကြံကြံတာတွေမှာအဲဂျာဝင်ဆောင်ရွက်တာပဲဖြစ်ဖြစ်ပါပဲရှိနိုင်တယ်ဘယ်ဖြစ်ဖြစ်သူတို့အလုံးသားနေတယ်လေဟာဟိုတကယ်ဟိုအရေးတာတဲ့အခန်းတော်မှာနေပြီးပါလာလို့ပြန်တော့ပါတဲ့ခါကျတော့တို့နိုင်ငံနဲ့ကျွန်တော်တို့နိုင်ငံနဲ့စစ်ဘောပေါ်နေနိုင်ငံကြီးတွေစစ်ဘောကြီးတွေခဏလက်နက်ကြံကြတယ်နော်ဒါတွေအပေါ်မှာဒီလိုတော့ပုတ်ချက်ပြီးတော့မှလေးကလေးချင်းချုပ်တာတွေတော့လေးကလေးထုတ်ပြန်တာတွေလေးကလေးကြောက်မှတ်တာတွေဟာဒါတရားပေါ်အခြေခံလို့ပဲလို့အဲ့လိုမြင်ပါတယ်ဗ
ျမြန်မာနိုင်ငံတွင်းလောင်းကစားနဲ့တရားမဝင်စစ်ဘောကြီးလုပ်ငန်းတွေမှာဝင်ရောက်မပတ်သက်ကြဖို့တရုတ်နိုင်ငံသားတွေကိုတရုတ်အစိုးရကတတိပေးထားပေမဲ့တကယ်တော့ဒီစစ်ဘောကြီးလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေကပဲအဓိကပါဝင်ပတ်သက်နေတာပါကချင်ပြည်နယ်ရှမ်းပြည်နယ်ကမူဆယ်တာချီလိတ်နဲ့ကရင်ပြည်နယ်မြဝတီမြို့တွေကကာစီနိုနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေကပဲငွေအမြောက်အများရင်းနှီးမြှုပ်နှံထားကြပါတယ်ကချင်ပြည်နယ်လွယ်ကျဲဂိတ်ကမ်ပိုက်တီဂိတ်ရှမ်းပြည်နယ်ကမန်ဝင်းဂိတ်ကျင်စန်းကြော့ဂိတ်ချင်းရွှေဟော်ဂိတ်ဓာရီကိုတရုတ်ဘက်ကကိုဗစ်ရောဂါအကြောင်းပြပြီးမတ်လအစောပိုင်းမှာပိတ်ပင်ခဲ့ပါတယ်တရုတ်ကပိတ်ထားတဲ့နေဆက်ကွန်သွေးရေးဂိတ်တွေပြန်ဖွင့်ပြီးကွန်သွေးရေးပြန်ဆနိုင်ဖို့နှစ်ဖက်တွေ့ဆုံပွဲတစ်ခုကိုကချင်ပြည်နယ်စစ်ကောင်စီရဲ့အုတ်ချုပ်ရေးရုံးမှဗုဒ္ဓဦးနေကလုပ်ခဲ့တာပါမတ်လ၁၂ရက်မှာမူဆယ်၁၅မိုင်သားကကျင်စန်းကြော့ဂိတ်ကိုပြန်ဖွင့်ပေးမယ်လို့ခန့်မှန်းနေကြပေမဲ့မသေးကြသေးဘူးလို့မြန်မာကွန်သွေးတွေကပြောပါတယ်နေဆက်ဂိတ်ဖွင့်မဖွင့်မကျင်းသေးသေးတဲ့အတွက်တရုတ်ကပို့ဖို့အခွင့်ဆောင်ထားတဲ့မူဆယ်ကုန်တွေကိုမြန်မာကွန်သွေးတွေကနေရက်ပြန်တင်နေကြပါတယ်မြန်မာနိုင်ငံဘက်မှာသတိထားသွားလာကြဖို့တရုတ်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်ဟာလာမယ့်ဩဂုတ်လ30ရက်နေ့အထိအကျုံးဝင်တယ်လို့မြန်မာဘာသာနဲ့ဖော်ပြတဲ့တရုတ်သတင်းဌာနတချို့မှရေးသားကြပါတယ်ခင်ဗျာ
။ကိုညာမွေးအောင်ပြောပြပေးတာပါ။အခုဆက်လက်ပြီးပြောပြပေးမယ့်သတင်းကတော့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းစိုက်ပျိုးရေးကိုအဓိကထားလုပ်ကင်ကြတဲ့တောင်သူလယ်သမားတွေဟာစစ်ဘေးဒုက္ခသည်တွေဖြစ်လာပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တော့ပါဘူး။ကျေးရွာတွေကနေအိမ်တွေမီးလောင်ဆုံးရှုံးတာနေမြေရှင်းလင်းလို့ထွက်ပြေးတိမ်းရှောင်တာတွေကြောင့်သီးနှံအထွက်တွေလျော့နေလာပါတယ်။အာဏာသိမ်းပြီးနေမြေရှင်းလင်းတာတွေကြောင့်တောင်သူတွေအခက်အခဲနဲ့ကြုံတွေ့နေရတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပေးပါပါခင်ဗျာ။မီယိုဖလာစိုက်ပျိုးရေးကိုအဓိကထားလုပ်ကင်ကြတဲ့ မန္တလေးမကွေးစကိုင်းစားတဲ့အညာဒေသတွေမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစန္ဒပြပွဲတွေရှိခဲ့တယ်လို့စန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံခဲ့ရတာကြောင့်စစ်ကောင်စီကိုလက်နက်ကင်ခုခံတဲ့လှုပ်ရှားမှုတွေလည်းအားကောင်းခဲ့ပါတယ်ဒေတာတွင်မှာရှိတဲ့ပြည်သူကာကွယ်ရေးတပ်တွေကိုနှိမ်နင်းမှုစစ်တပ်ကနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်လာတာကြောင့်ဒေတာကန်တွေဟာစစ်ပြေးဒုက္ခသည်တွေဖြစ်လာပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တော့ပါဘူးနယ်မြေမတည်ငြိမ်တဲ့အတွက်အထွတ်နှုံအားကောင်းတဲ့ဓာတ်မြေဩဇာအလွယ်တကူဝယ်မယူနိုင်တာစိုက်ပျိုးရေးကိုအချိန်ပေးမလုပ်နိုင်တာတွေကြောင့်တီးနှံအထွတ်နှုံလည်းလျော့လာတယ်လို့မကွေးတိုင်းကပဲစိုက်တောင်သူကိုကျော်ကပြောပါတယ
်ဥပဒေကွက်မြေဩဇာကဒီလိုမျိုးကလည်းမုံနေမှာမရှိတယ်တွေ့လို့မလွယ်ဘူးကြ။တပါဝါလေးစိုက်ပြူးကြရတယ်ကြ။အကြီးကဆုံးတော့ပုဒ်သက်ကြီးကျဲနာတော့ပုဒ်သက်ကြီးလိုပါလို့တော့မလွယ်လို့မရဘူးပုဒ်ကြရလို့ပါတော့မ။ဒီဥဒ္ဒါပြေးချင်းနဲ့မတူးရတာရေ။အဲဒီမှာပုဒ်ကြလို့ပုဒ်သက်ကြီးပါတော့ဝေလို့ဖြစ်တာတွေရောမကျဲတာတွေကိုအမျိုးရောပြည်နဲ့တွေ့လို့မရတာရိုးနေကြ။ဒီလိုတင်းတင်းမှုကသူ့မရှိကြဘူးလေစိုက်ပြီးရင်ပြေးလာတော့။ဟောလို့အထွတ်ထိပ်တောင်းနေတာဟောတရားထွက်တယ်လို့၆၀လောက်အလိုမျိုးလေးဒီကိုအဲ့လိုတကြီးကစမလို့မလို့ငုံကြတာလည်းကကြကျလို့တော့ဆောင်ရတာတင်းရတာနေအမျိုးသူတော့အဖြစ်တရားတိတ်မဖြစ်ကြဘူးပြပေးပ
ါကိုကျော်ရဲ့ဂျီဝါဟာအင်ဂျင်တထောင်ရှိတဲ့ဂျီဝါကြီးတူရာဖြစ်ပေမဲ့စစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ပြီးနယ်မြေရှင်းလင်းတာအပြင်ဂျီဝါအနီးတိုက်ပွဲတွေဖြစ်နေတာကြောင့်ဂျီဝါသားတွေဟာတောတောင်တွေထဲမှာနေထိုင်ကြရပါတယ်အင်ဂျင်150လောက်ရှိပြီးစိုက်ပျိုးရေးနဲ့အဓိကအသက်မွေးတဲ့ဆမ်းမြို့ရွာဟာလည်းစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာတည်ရှိပါတယ်။စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်စဉ်အတွင်းနှစ်ကြိမ်တိုင်တိုင်မီးရှို့ခံခဲ့ရလို့သူတို့ရွာကအင်အားလုံးမီးလောင်ဆုံးရှုံးခဲ့ကြရပါတယ်။အခုချိန်မှာတော့နေအိမ်တွေမီးမရှို့ခံရခင်ကစိုက်ပျိုးခဲ့တဲ့ပြီးနံကိုပဲရိတ်သိမ်းနေကြရပြီးနောက်နှစ်အတွက်လည်းအတော်လေးအခက်အခဲရှိနေပြီလို့ဆမ်းမြို့ဒေသခံတို့ကပြောပါတယ်။
တော့ချစ်တဲ့အားရတော့ကျွန်တော်တို့ကဘလို့ဝစိတ်ကျင်းနေရလည်းမရှိတော့ဘူးစိတ်ကျိုးလို့လည်းမဖြစ်တော့ဘူးဆိုတော့ကျွန်တော်တို့စိတ်ထဲမှာတော့တော်တည်နေရတော့တော်တည်ထဲမှာဒါလည်းအခုကကျွန်တော်တို့ကဒရားလေးရလည်းကျွန်တော်တို့သိငွေရအောင်မလို့ဆိုတဲ့မျိုးလားချက်လေးနဲ့ကျွန်တော်တို့လုတ်ကင်နေကြရတယ်နေနေကြရတယ်ဒါတော့ကျွန်တော်တို့ကမသိချဘူးသိရမယ်မသိရဘူးဆိုတာပါလေနော်ဒါလည်းတကယ်လို့သိငွေရခဲ့ပြန်ပြီဆိုရင်လည်းကျွန်တော်တို့ကဒရားကြီးတွေကိုသိငွေရရင်လည်းဘယ်နှသွားထမလဲကျွန်တော်ကဘလို့ရောက်မလဲဘလို့ဘယ်မှာသိတူထားမလဲဆိုတာတော့ကျွန်တော်တို့မျှော်လင့်ချက်ကတော့လုံးဝမရှိဘူးပြတကယ်လို့များကျွန်တော်တို့ကရလာခဲ့ရင်ဟောဝေတဲ့လူရှိရတခါတည်းရောင်းပြလို့ဝဲရမယ်တကောင်ကြီးကိုကျွန်တော်တို့ဘယ်နှမှာထားမယ်ဘယ်လိုလုပ်ထားမယ်ဟောနောက်ထပ်ကကြာကျွန်တော်တို့ဒီပင်းစစ်ဖို့တော့မျိုးတွေထားမယ်ဆိုတဲ့မျှော်လင့်ချက်မျိုးတွေရွေချက်ပြတော့မရှိဘူးပ
ြစစ်ကောင်စီဟာခြေရွာတွေကိုဝင်ရောက်ပြီးရှာဖွေဖမ်းဆီးတာတွေလုပ်တဲ့အတွက်လဲဒေသခံတွေဟာလုံခြုံမှုမရှိသလိုခံစားရပြီးမိဘလက်ငုံလက်ရင်းအလုပ်ဖြစ်တဲ့စိုက်ပျိုးရေးကိုမလုပ်တော့ဘဲကျေးရွာတွေကိုစွန့်ခွာတခြားအလုပ်ကိန်းတွေပြောင်းလဲလုပ်ကင်ကြပါတယ်။မန္တလေးတိုင်းမြင်းချံမြို့နယ်တဲကကျေးရွာအများစုဟာဆက်လက်ထဲအသုံးပြုတဲ့ဆေးရွက်ကြီးစိုက်ပျိုးပြီးအသက်မွေးဝမ်းကြောင်းနေကြတာပါ။စစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်တွေကျေးရွာတွေမကြာခဏဝင်ရောက်ဖမ်းဆီးတာတွေရှိလာတဲ့အတွက်လူငယ်တွေဟာကျေးရွာမှာမနေနိုင်တော့ဘဲမြို့တဲတခြားအလုပ်ကိန်းတွေပြောင်းလဲလုပ်ကင်နေကြတယ်လို့မြင်းချံမြို့ကန်တူကပြောပါတယ်။
ကျွန်တော်ကခုချိန်ကတော့စီးဆိုင်ချင်ပေါ်လာစီးလေးဆိုင်လာအဲ့လိုမျိုးကျွန်တော်အလုပ်ကလည်းမနဲ့ဝင်းဝင်းလေးခတော့ရတဲ့လုပ်ငန်းတွေကြည့်တော့သူတို့ကလာလာကြည့်လိုက်လို့ဆိုတော့ကျွန်တော်လုံးလုံးရှိမပြေကြဘယ်လိုပြောရမလဲဆိုတော့ကိုယ်လောက်ကတော့မှခေါင်းပြောင်းမဲရအောင်ပြအဲ့လိုမျိုးပုံစံမျိုးသူအိမ်ကိမ်းမှာမိသားစုတစ်စုမှာဟို9ယောက်6ယောက်ရှိတယ်ပြောပါတော့ဗျအဲ့ဒါကဟိုမရှိမနေအိမ်နေရမဲ့မိန်းကလေးတယောက်လောက်နဲ့ဖီမီနဲ့နွားကောင်းနဲ့ဒီလောက်တော့ပဲနေတယ်ကျန်တဲ့လူလည်းပိုင်းရတော့မန်လေးတက်ဒီမျိုးဆော်လိုလေးငန်းနေလို့ကျွန်တော်ကြပန်းလုံးတယ်အဲ့လိုမျိုးနေနေကြတာပဲရွာတော့လုံးနိုင်ဆိုင်နေတဲ့လူတွေလို့မရှိကြတော့ဘူ
းအခုလိုနယ်မြေမတည်ငြိမ်တာတွေစိုက်ပျိုးရေးလုပ်ငန်းတွေကောင်းစွာမလုပ်နိုင်တာတွေကြောင့်တီးနှံအထွတ်နှုံယော်နေလာတာအပြင်နေအိမ်တွေမီးလောင်ပိုင်းဆိုင်မှုတွေဆုံးရှုံးပြီးတဲ့နောက်တရားဥပဒေစိုးမိုးမှုကင်းမဲ့ပြီးရာဇဝတ်မှုတွေထူပြောလာမှာကိုလည်းအထူးစိုးရိမ်နေကြပါတယ်ခင်ဗျာဒီလိုအမေရိကန်တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုတခါတင်ဆက်ပေးမှာကတော့မြန်မာနိုင်ငံတကွမ်းကလူအခွင့်ရေးအခြေအနေကိုစူးစီးတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့ရှမ်းပြည်တောင်ပိုင်းကမြေမြုပ်မိုင်းပြဿနာကိုတင်ပြထားပါတယ်ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြုဝင်တဲ့လူကတင်ဆက်ကြတာဖြစ်ပါတယ်။ဒီကဘက်မှာတော့ရှမ်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေမကြာခဏဆက်ဖြစ်နေရကြောင်းပြီးခဲ့တဲ့နှစ်လပိုင်းကစားကမြေမြုပ်မှိုင်းထိပြီးပေဆုံးလာတဲ့ထိခိုက်ဒဏ်ရာရသူတွေအရေအကျွတ်တိုးလာနေပါတယ်။ပြီးခဲ့တဲ့ January လတုန်းကတော့ဂျိုးအတန်ကရှမ်းပြည်မြောက်ပိုင်းကမြေမြုပ်မှိုင်းအခြေအနေတွေကိုစူးစီးတင်ဆက်ခဲ့ပြီးအခုတခါမှာတော့ရှမ်းပြည်တောင်ပိုင်းကအခြေအနေတွေကိုကြားရမှာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
တရုတ်နယ်စပ်အနီးဝန်းကျင်ကမပြီးဆုံးတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်အရင်ကရှမ်းပြည်မြောက်ပိုင်းမှာသာမြေမြုပ်မှိုင်းပေါက်ပွဲမှုတွေရှိခဲ့ပေမဲ့တိတ်မကြသေးတဲ့လပိုင်းကစပြီးခြေနေတွေပြောင်းလဲခဲ့ပါပြီ2021ခုနှစ်နှစ်လပိုင်းကစပြီးရှမ်းပြည်နယ်တောင်ပိုင်းမှာမြေမြုပ်မှိုင်းထိပ်ပြီးသေဆုံးသူနဲ့ဒဏ်ရာရသူတွေရှိလာခဲ့ပါတယ်အဲ့ဒီဒေတာမှာ TNR နဲ့ SSPP တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်မချာသိမီကတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေချာမှာတိုက်ခိုက်တာရပ်လိုက်ပြီးမဲ့ပဋိပက္ခအတွင်ထောင်ခဲ့တဲ့မြေမြုပ်မိုင်းတွေကြောင်းဒေသခံတွေဟာအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဖေဖော်ဝါရီ12ရက်နေ့ကနန်းချဦးနဲ့နန်းမုတ်ခေါင်ညီအမနှစ်ယောက်ဟာရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ရက်ဆောင်မြို့နယ်နောင်ဝိုးရွာကိုဆိုင်ငင်းတဲ့အပြင်မှာမြေမြုပ်မိုင်းကိုချိန်မိပြီးနှစ်ယောက်လုံးတန်းရပြင်းပြင်းထန်ထန်ရခဲ့ပါတယ်အဲ့ဒီဒေတာမှာမြေမြုပ်မိုင်းနဲ့ပတ်သက်ပြီးတတိထားသွားလာဖို့အသိပေးတာတွေဟန်တာတာတွေမရှိခဲ့ဘူးလို့ဒေတာခဏီကပြောပါတယ်ခါနဲ့တင်းမစုံမှာတန်းရရခဲ့တဲ့နမ်မုတ်ခေါင်ကသူကြုံတွေ့ခဲ့ရတာတွေကိုရှမ်းစကားနဲ့ခုလိုပြောပြထားပါတယ်
ก็ใส่ฟ้าอ้อก็ถึงมากเลยค่ะมันแตกไว้ถ้าเล่นโซนั้นเป็นว่าแต่ข้าไม่มีจุ่มฟู
พี่ยังหัวล้านน้อยปากไกลไปรอจะมาเลยตรีมีรอดาปลอกจ่ารอมันหัวมติวเลยตรีถ้า
เปลี่ยนยาลาတော့มูนี่ดีเด้ตรีมีรอดาปลอกจ่ารอมันหัวมติวตรีเปลี่ยนยาลาတော့มูนี่ดีเด้จม่าเปนามาญมัดเดียตรีไม่ยาดีโอตู้ถ้าโนยาเด้พี่รอญมัดเดียตุยๆอายเว้ย
ญาแฟปองยินเนี่ยตะกอกกวยมาปิ้นแต่นตันหยายาแก่เด้นั้นจ่าอูก็เลยตู้อตุยจုံโกเปียวปะท้าบาเด้
ไปปังติ๊กติ๊กกูอยากไปคาออนเป็นกว่าออม
เอฉ่ายก็ไต่ปวยทิปิซะเป็นชื่ออูเม้ไต่ปวยไม่ผิดขึ้นตรงก็ตั้วละดาเหมียะเลยจม่าแลไม่ตีปูเลยไม้ถ่องท้าเม้โซดาไม่ตีปูเอจ้องตั้วไล่ตาดวาดงก็บ่ามาไม่ผิดปูเปลี่ยนละได้ฉ่ายจ้ามาผิดตั้วละအခုကမထနိုင်ဘူးရှင်ညီမတန်ရတော်တော်ပြင်းတယ်ခွဲစိုက်တာတွေလောက်ရအောင်မယ
်ညီမနှစ်ယောက်ညီမြုပ်မိုင်းထိပြီးနောက်ပိုင်းမှာလူတွေညီမြုပ်မိုင်းကိုပူချောက်လာကြတယ်လို့ညီမနှစ်ယောက်ကိုကူညီခဲ့တဲ့ဒေသခံကပြောပါတယ
်သူတို့အချင်းချင်းတိုင်းရင်းသားလူမျိုးချင်းချင်းမတည့်တာတော့မတည့်တာပေါ့မဟုတ်လားကျွန်တော်တို့လူတို့တယောက်နေနေတော့ကျွန်တော်ဖြစ်ဖြစ်ချင်တာတော့ထောင်ထားတဲ့မိုင်းကြီးတွေလည်းပြန်ပြီးချုပ်ရချင်တာပေါ့ဟုတ်ဟုတ်ကဲ့ခင်ဗျာဘာလို့လဲဆိုရင်ဈေးကမရှိလဲတချို့လူရဖြစ်မှာပဲ
ရေဆောင်မြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေဟာတေစီနိုင်လောက်တဲ့ညီမျိုးမိုင်းတွေခြံခဲ့တဲ့အပြင်ဒေသခံတွေရဲ့နေအိမ်နဲ့ဆောက်လက်စဖုန်ကြီးကျောင်းတွေကိုလည်းပျက်စီးစေခဲ့ပါတယ်။အဲ့ဒီဒေသကရွာတရွာမှာနေတဲ့ဆိုင်းအောင်ကတော့တခါမှမကြုံခဲ့ဘူးတာကိုတွေ့ကြုံရချိန်မှာထိတ်လန့်ခဲ့ရပါတယ
်
ကျွန်တော်အရန်ကြပဲဘာလို့လဲဆိုမွေးလာပဲကအခုတက်ကြည့်တဲ့အချိန်ကတော့အခုဆိုအသက်28နှစ်ရှိနေပြီတိုက်ပွဲတစ်ခါမှမကြုံဘူးအရန်ကြလို့တော့အိမ်ထဲမှာပဲပုံနေရတယ်တိတ်တိတ်လေးပဲပုံနေရတာအပြင်ကိုတော့မထွက်ကြည့်ရဘူးကြောက်လို့လို့ပေါ့နော
်ရှမ်းပြည်တောင်ပိုင်းရက်ဆောင်မြို့နယ်အတွင်းတိုင်းဒါလက်နက်ကန်တက်အချင်းချင်းတိုက်ပွဲဖြစ်ပွားမှုဟာယခုနှစ်ဖေဖော်ဝါရီလအတွင်းမှာပထမဆုံးအချိန်စတင်ခဲ့တာဖြစ်ပေမဲ့လည်း2021ခုနှစ်နှစ်လယ်ပိုင်းကစတင်ပြီးတော့ကျေးတီးနယ်မိုင်းကန်မြို့နယ်တွေထဲမှာတိုက်ပွဲတွေဖြစ်ပွားလာခဲ့ပြီးမြေမြုပ်မိုင်းအမွေတွေကိုခန်းဆားနေရတယ်လို့ဒေတာခဏီကပြောပါတယ်။မိုင်းကင်မျိုးနဲ့အမိမဖော်လို့တဲ့လူငယ်အမျိုးသားတဦးနဲ့သူ့အတန်စကားပြောဖြစ်ခဲ့ပါတယ်
။ဖိုင်ကောမန်ခံလက်ရက်မနောင်းမန်တဲ့ခေါလေဖန်နော်နပြမ
ဟုတ်ကဲ့ဖြစ်လိုက်တော့ပဲဖွဲမမလုပ်ဘူးလို့ပြောတယ်။ရော်ကြေးတွေပါပြီးလာပေးတာလည်းမရှိဘူး။ဒီနေ့ပိုင်းတွင်မြေမြုပ်မိုင်းနင်းမိပြီးဆေးရုံရောက်လာတာလည်းရှိတယ်။မိုင်းတွေထောင်ထားတာသူတို့တောင်မမှတ်မိတော့ဘူးထင်တယ်။ ပြန် စဉ်းစား ကြည့်ရင် တောတောင် ထဲ မဝင် ဖူးရင် လမ်းတောင် မနိုင် သေးတာပဲ
ဒေတာခန်ရဲ့ ပြောဆိုချက် အရ မိုင်းကင် မြို့နယ် ထဲမှာ မြို့မြိုက် မိုင်း နိမိပြီး တည်ဆုံခဲ့ရတဲ့ ဒေတာခန် 3 ဦးထက် မနည်း ရှိခဲ့ပြီးတော့ ပြင်းထန် တန်ရန် ရရှိသူ အနည်းဆုံး 5 ဦး အထိ ရှိခဲ့ပါတယ် အဲ့ဒီ တိုက်ပွဲ ကာလ အတွင်း ဂျီတီ မြို့နယ် ထဲမှာ လည်း မိုင်း နိမိ တန်ရန် ရသူ 2 ဦးထက် မနည်း ရှိခဲ့ပါတယ် လက်လက်မမီတဲ့ ရှမ်းပြည် တောင်ပိုင်း တချို့ နေရာ တွေမှာ မိုင်း ပောက်ကွဲမှုတွေ ရှိခဲ့ပေမဲ့ ထိခိုက် တန်ရန် ရသူ ဦးရေကို တော့ မသိရပါဘူး
မိုင်းကင်မြို့နယ်ပန်ငယ်လူကျေးရွာမှာဒေတာခန်တအူကပေါ်ကွန်မတ်ခေါနိုင်စွန်နဲ့ဟိုက်ဒီဆက်ပြူရီနဲ့ထိခိုက်တဲ့ခြံတွေထဲလဲမသွားရဲဘူးထင်းတွေလဲခက်ခဲလာတယ်ခုတလောလက်စစ်မီးကလဲခဏခဏကိုပြက်နေတာအဲ့တော့ပဲဖွဲ့ပဲဖြစ်ဖြစ်မီမြုပ်မိုင်းတွေကိုပြန်လာဖြုတ်ပေးစီခြင်းနဲ့အခုလိုတိုင်းသာလက်နက်ကင်တပ်တွေအချင်းချင်းတိုက်ပွဲဖြစ်ပေါ်တဲ့နေရာဒေတာတွေမှာမီမြုပ
ရှိသူပိုမှုခမ်းဆန်ကိုတို့တန်ကဆက်သွယ်မေးမြန်းရမှာတော့
အခါပြည်ပခုနကတော့မြန်ကန်စစ်ခောက်ခောက်ပေါ်
မြေမြုံမိုင်းနဲ့ပတ်သက်ပြီးတော့မသိသေးဘူးစီရဲပိုင်းနဲ့တက်ဆိုင်တယ်လက်ရှိအသေးစိတ်အခြေအနေမသိရသေးဘူးမြေမြုံမိုင်းနဲ့ပတ်သက်ပြီးဘာမှပြောစရာမရှိသေးဘူးမိုင်းကိစ္စနဲ့ပတ်သက်ရင်တစ်ဖက်တည်းကြည့်လို့မရဘူးပြည်သူတွေထိခဲ့တဲ့နေရာနဲ့မိုင်းအမျိုးအစားတွေကိုကြည့်စီချင်တယ်ဒါမှပဲဖွဲ့ထောင်ထားတဲ့မိုင်းဆိုတာသိနိုင်မှာပါ
တို့အတန်ကရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP ကိုအချိန်ချင်းဆက်သွယ်ခဲ့ပြီးမဲ့လက်ခံဖြေကြားခြင်းမရှိခဲ့ပါဘူးမြေမြုံမိုင်းအသုံးပြုမှုကိုနိုင်ငံတကာကပိတ်ပင်တားဆီးထားပြီးမဲ့မြန်မာနိုင်ငံဟာမြေမြုံမိုင်းအသုံးပြုနေဆဲဖြစ်ပါတယ်။မြေမြုံမိုင်းဆောင်ကြီးလေ့လာရေးအဖွဲ့ Landmine Monitor အရ2000ခုနှစ်ကနေ2020ခုနှစ်အတွင်းမိုင်းတန်ကြောင့်လူ 9200 ကျော်ထိခိုက်ခဲ့ပြီးတော့အဲ့ဒီထက်ကသေဆုံးသူ900ရှိပြီးရှမ်းနဲ့ကချင်ပြည်နယ်တွေမှာကအများဆုံးထိခိုက်ခဲ့ပါတယ်။နိုင်ငံတကာမြေမြုံမိုင်းများတားဆီးရေလှုပ်ရှားမှု ICBL ကဆောင်ရွက်တဲ့မြေမြုံမိုင်းများဆောင်ကြီးရေးအဖွဲ့က1999ခုနှစ်ကစပြီးမြန်မာနိုင်ငံရဲ့မြေမြုံမိုင်းအသုံးပြုမှုကိုမှတ်တမ်းတင်ခဲ့ပါတယ်။မြန်မာမှာမြေမြုံမိုင်းပမာဏဘယ်လောက်များရှိနေတယ်ဆိုတာကိုအတိအကျမသိရပေမဲ့ဘင်္ဂလားဒေ့ရှ်၊တရုတ်၊အိန္ဒိယနဲ့ထိုင်းနိုင်ငံနယ်စပ်တွေမှာတည်ရှိနေပြီးအဲ့ဒီမိုင်းတွေဟာနိုင်ငံပိုင်စက်ရုံကထုတ်တာရှိသလိုလက်လုံမိုင်းတွေလည်းပါဝင်တယ်လို့ ICPL အရသိရပါတယ်။လက်ရှိအချိန်ထိစေဘာကူတာမှုခံယူနေရဆဲဖြစ်တဲ့နန်းချောက်ဦးက
ဘယ်မှန်ခါကရတယ်မန်တော်လိုက်
ကိုကညီမလေးပေါင်အကျော်ထိထားပြီးတန်ရတော်ပြင်းထန်တယ်လေအရင်လိုလုံနိုင်တော့မှာမဟုတ်ဘူးကျမတို့ညီအမနဲ့ရောက်အရင်လိုမလုံနိုင်တော့ဘူးဆိုတော့အလုံးလုံးမဲ့သူကမရှိတော့ဘူးအဖေလည်းအသက်ကြီးနေပြီလေတကယ်ကိုခက်ခဲမှာဒီလိုတွေကမကြုံဘူးဘူးဆိုတော့ခုဒီလိုကြုံလာရတော့စိတ်သက်အရင်ကြသွားတယ်
တင်ကြပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်အဖွဲ့သားတွေကပြောလင့်ပါတယ်။ဒို့အတန်အပတ်စဉ်အတန်ဟွန်းအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ကျေးဇူးအထူးတင်ရှိပါတယ်ရှင်။
VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambee ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်VOA မြန်မာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။ VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကို line to meter 32.49 တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးနိုင်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ဦးတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပေးမှာပါ။ Republican Party အမတ်အများစုရရှိထားတဲ့အမေရိကန်နိုင်ငံကတချို့ပြည်နယ်တွေမှာ ကိုပါတီအနိုင်ရရေးအတွက်မဲဆန္ဒနယ်မြေတွေကိုပြန်လဲရေးဆွဲပြီးနဲ့မဲပေးရေးဥပဒေလုံနီးလုံထုံးတွေကိုပြင်ဆင်နေကြပါတယ်။ဒါကြောင့်အမှုခင်းတွေဖြစ်ကြပြီးပြီးနဲ့တရားလွတ်တော်ကိုလည်းရောက်လာကြပါတယ်။ပြီးနဲ့တရားလွတ်တော်ကအမတ်အများစုဖြစ်တာနဲ့ပြောင်းလို့မရဆိုတဲ့ဆုံးဖြတ်ချက်ကိုချပါတယ်။ဒီတစ်ခါပြီးနဲ့လွတ်တော်ရဲ့လုံပိုင်ခွင့်ကိုပြီးနဲ့တရားလွတ်တော်ကဝင်ဆွတ်ပတ်တယ်လို့သဘောယူဆနေကြပြီးပြည်ထောင်စုလွတ်တော်အထိတက်နေကြပါတယ်။ဒီပတ်ထဲမှာပဲအမေရိကန်ပြည်ထောင်စုတရားလွတ်တော်ကပြည်내တရားလွတ်တော်ရဲ့အဆုံးပြတ်ဟာအပြည့်အပြတ်ဖြစ်လို့ပြည်ထောင်စုအဆင့်မှာစဉ်းစားဖို့မလိုဘူးလို့အမှုကိုပယ်ချလိုက်ပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေမှာပြည်ထောင်စုတရားလွတ်တော်ရဲ့အခမ်းကဏ္ဍကိုမြန်မာဥပဒေပညာတော်သင်ကိုကောင်းမြတ်အာဂါနဲ့ဥတင်မောင်သန်းကဆွေးနွေးပြီးတင်ပြထားပါတယ်ခင်ဗျာ။
နိုင်ငံရေးဒီမိုကရေစီစတဲ့ကိုထူထောင်ကြတဲ့အခါမှာရုံးကန်လှုပ်ရှားရတာရှိပါလေ။အဲဒီလိုအခက်အခဲရှိလာတဲ့အခါမှာမတူတဲ့အုပ်စုတွေကမတူတဲ့အမြင်မျိုးမျိုးနဲ့လှုပ်ရှားကြတာကိုတွေ့ရပါလေ။ဒီအခါမှာပြည်ထက်ကိုပကိုင်မဲ့ဥပဒေတွင်းကဖြည့်ရှင်းတဲ့နိုင်ငံတွေကတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖြတ်တန်းသွားနိုင်ကြတာကိုတွေ့ရပါလေ။အဲဒီလိုပြည်ထက်မကိုင်ကြဘဲနဲ့ဥရေကင်းကဖြစ်ရှင်းကြတဲ့အခါမှာအဓိကဥပေဆိုင်ရာစစ်ထုံးနေနဲ့ဖွဲ့စည်းတိစောက်ထားပုံတွေကစကားပြောပါတယ်။နောက်ဆုံးဆုံးဖြတ်ပေးတဲ့တရားလွတ်တော်ချုပ်ကိုဖွဲ့စည်းထားလို့ဒီကနေ့နိုင်ငံတကာရဲ့ဒီမိုကရေစီအခြေအနေတွေကိုဖန်တီးနိုင်ပါတယ်။ဒါကြောင့်မလို့ဒီကနေ့ရှင်းနေကြမဲ့အကြောင်းအရာကတော့နိုင်ငံတွေကိုဒီမိုကရေစီစနစ်တိစောက်ရမှာတရားလွတ်တော်ချုပ်ရဲ့အခမ်းအနားဖြစ်ပါတယ်။ဘောဒရင်တွေထဲမှာဒီမိုကရေစီဆိုင်ရာဆုံးဖြတ်ချက်တွေကိုချမှတ်နေရတဲ့တဲ့တရင်တွေကိုကျွန်တော်တို့တွေ့ရပါတယ်။ဒီအကြောင်းလေးတွေကိုကျွန်တော်ပြောဖို့ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံမှာရှိနေလောက်ခဲ့ပြီးအမေရိကန်နိုင်ငံဂျော့ချ်တောင်းတက်သူမှာဥပဒေမဟာဘက်ကိုလာရောက်ယူတဲ့ကိုကောက်ပြအခါဖြစ်ပါတယ်။ကိုကောက်မြအခါကမဟာဘက်တရှိပြီးပါပြီ။ဆိုတော့ကျေးဇူးအရကိုကောက်မြအခါရေးခုလိုကျွန်တော်အစီအစဉ်မှာလာရောက်ပြီးတော့စကားပွိုင်းဖွဲ့ပြီးတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ပြောပြအစီစားပြီးတော့
ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ဟုတ်ကဲ့ဆိုတော့အမေရိကန်နိုင်ငံရဲ့မှာဖွဲ့စည်းထားတဲ့သဘောတူပါလေးနဲ့ရေးစားလိုက်ကြအောင်ပြပြဿနာလည်းသိရအောင်နည်းနည်းဒီကောင်းမြတ်ကပြောပြပြီးတော့
ဟုတ်ကဲ့ခင်ဗျာဟုတ်ကျွန်တော်တို့ဒီအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ကျွန်တော်တို့1988မှာအတည်ပြုပြီးတော့တရားစီရင်မှန်တိုင်းပေါ့ကျွန်တော်တို့အမေရိကန်အခြေခံဥပဒေရဲ့ Article 3မှာဖော်ပြထားတာကိုကျွန်တော်တို့ဟိုတွေ့ရမှာပါအဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ကြတော့ကျွန်တော်တို့ပြည်နယ်တွေကိုစုပြီးတော့ပေါ့နော် Federal ပြည်ထောင်စုအစိုးရစပြီးတော့တည်ထောင်မှုစူးစမ်းနေတဲ့အချိန်မှရှိသေးတော့တရားလွတ်တော်ချုပ်ရဲ့အခမ်းကဏ္ဍတွေကိုခြေဥ်ထဲမှာလည်းသူတို့တိတိလင်းလင်းဖော်ပြထားခြင်းမရှိသေးဘူးပေါ့နော်ဒါပေမဲ့ဒီကျွန်တော်တို့တရားလွတ်တော်ချုပ်ရဲ့ပထမဆုံးတရားသူကြီးချုပ်လို့ပြောရမယ် Justice Marshall တို့ကနေပြီးတော့အစပြုပြီးတော့နောက်ပိုင်းတရားသူကြီးမင်းတွေကသူတို့ဆုံးဖြတ်တဲ့စီရင်ချက်တွေဥပမာဆိုလို့ရှိရင်ကျွန်တော်တို့ Marbury versus Madison တို့လိုမျိုးစီရင်ချက်တွေကနေပြီးတော့ကျွန်တော်တို့တရားစီရင်ပိုင်ခွင့် Judicial Review တရားစီရင်လွတ်လပ်ခွင့် Judicial Independence နဲ့ကျွန်တော်တို့အစရှိတဲ့အရေးကြီးတဲ့ principle တွေကိုစပြီးတော့တည်ဆောက်ခဲ့ကြပါတယ်အဲ့ဒါပြင်အဲ့ဒီခေတ်တုန်းကလည်းပေါ့နော်ကျွန်တော် American ပြည်ထောင်စုရဲ့တည်ထောင်သူဖခင်တွေလို့ပြောရမယ် Alexander Hamilton တို့ James Madison တို့ကလည်းသူတို့ခြေဥ့ပေါ့နော်တည်သူတွေကိုနားလည်အောင်ရှင်းပြပေးတဲ့ Federalist Paper တွေကနေပြီးတော့တစ်ဆင့်တရားလွတ်တော်ချုပ်ရဲ့အာဏာကိုတည်ဆောက်တဲ့ဟာမှလည်းအရေးပါတဲ့အခန်းကဏ္ဍကနေပြီးတော့ပေါင်ကျဲတာကိုကျွန်တော်တွေ့ရမှာပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ခုနကကိုကောင်းမြတ်ပြောသွားတဲ့လွတ်လပ်တဲ့တရားစီရင်မှုဖြစ်အောင်နော်ကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့တရားရေးစနစ်ကိုတည်ဆောက်တဲ့အခါမှာဘယ်လိုဖွဲ့စည်းထားတယ်လဲဆိုတာလေးလည်းပြောပြပေးပါဦ
း။ဟုတ်ကဲ့ကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေ Article 3 Section 1ကိုမြင်ကြည့်မယ်ဆိုလို့ရှင်ပေါ့နော်။ကျွန်တော်တို့ဒီ Federal တရားသူကြီးတွေအနေနဲ့ဒါမှမဟုတ်ပြည်ထောင်စုတရားလွတ်တော်ချုပ်ကတရားသူကြီးအနေနဲ့သူတို့ရဲ့ယာဘူးနေရာကိုပေါ့နော်။သူတို့ကောင်းမွန်သောအပြုအမူတွေနဲ့တစ်သက်လုံးဆက်ခံပြီးတော့တာဝန်ထမ်းဆောင်ခွင့်ရှိရဆိုပြီးတော့ဟိုပေါ်ပြလာတာကိုတွေ့ရမှာပါ။အဲ့ဟုတ်အဲ့လိုမျိုးဖော်ပြချက်ကပဲပေါ့နော်ကျွန်တော်တို့ဒီတရားဥပဒေလွတ်လပ်ခွင့်ဆိုတဲ့ဟိုအရာကိုပေါ့နော်ကျွန်တော်တို့ပို့ပြီးတော့ဟိုအားကောင်းစီအောင်တွေ့ရမှာပေါ့နော်အဲ့ဒါကိုလည်းကျွန်တော်တို့ဒီ Alexander Hamilton က Federalist Paper 88မှာပေါ့နော်သူကပြောခဲ့လဲဆိုတော့မန်နိုင်သုံးမှုတွေမှာဆိုလို့ရှိရင်เนี่ยကျွန်တော်တို့တရားစီရင်ရေးမန်နိုင်ကအားအနေဆုံးဖြစ်တဲ့ဟာမှုလို့တွေ့ ကျွန်တော်တရားသူကြီးအနေနဲ့ပေါ့နော်တရားစီရင်ရေးလွတ်လပ်စွာရရှိဖို့အတွက်အခုလိုမျိုး live tenure တွေကျွန်တော်တို့ပေးရတာရှိရဲ့ပြီးလို့ရှိရင်တို့ရဲ့ကျွန်တော်တို့ဒီလာတာတွေပါလို့လဲ short လို့မရဘူးပေါ့နော်အဲ့လိုမျိုးတခြားမန်နိုင်နေနဲ့သွားမှုမှုမရှိဘဲနဲ့ဥပဒေပေါ်မှာပဲအခြေခံပြီးတော့တရားစီရင်မှုတွေပြုလုပ်ဖို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအနေနဲ့ပြောပြထားတာကျွန်တော်တို့တွေ့ရမှာပါခင
်ဗျဟုတ်ကဲ့ခင်ဗျာတရားတော်ကြောင့်တရားသူကြီးတွေကိုရွေးချယ်တဲ့အခါမှာဘယ်လိုများရွေးချယ်ပ
ါဟုတ်ကဲ့ကျွန်တော်တို့သမရအနေပြီးတော့ကျွန်တော်တို့ရွေးချယ်ပါတယ်သူကဟို elected မဟုတ်ပါဘူး appointed ပါခင်ဗျာပြီးလို့ရှိရင်ကျွန်တော်တို့ဒီစွတ်တော်အနေပြီးတော့ပြန်ပြီးတော့အတည်ပြုပေးရပါတယ
်အဲဒီနေ့မှာကျွန်တော်တို့နိုင်ငံရေးရအားပြန်ကြတာဒီကိုလည်းကျွန်တော်တို့မကြခဏတွေ့ရတယ်ဥမာအခုလောလောဆယ်ဆိုလို့ရှိရင်အဲကျွန်တော်တို့တရားသူကြီးတယောက်အနားယူသွားပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီနေရာကိုတင်ဖို့ပေါ့နော်စောစောအခုကောင်းပြပြောသလိုပဲသမရကဆိုပြရမယ်ပြီးရင်စွတ်တော်အနေမှာရွေးချယ်ပေးရမယ်နော်အဲ့ဒီလိုအခြေအနေမျိုးကြုံရတယ်ပေါ့နော်ဒါပေမဲ့အဲလွတ်တော်မှာ Republican Party နဲ့ Democratic Party ဆိုလို့ရှိရင်အခုဆိုရင်ထက်တွတ်တော်မှာဆိုလို့ရှိရင်50 50နော်ကျွန်တော်တို့အဲညီးနေတယ်ပေါ့လေနော်အဲ့ဒီလိုအခြေအနေမျိုးတွေမှာနော်နိုင်ငံရေးရဩဇာတော်မှုတဲ့ဥပမာဖြစ် Republican Party ဘက်ကိုတိမ့်ညွတ်တဲ့တရားသူကြီးကိုတင်ပြီးလို့ရှိရင်စုံတက်ချက်တရားဖြစ်သွားနိုင်တယ်အဲ့ဒီကိစ္စဒီကောဘလို့စီမံခံွက်လဲဘလို့ထိန်းကြောင်တယ်ပေါ့
လေ။ဟုတ်ကဲ့ဟိုကျွန်တော်ခုနကပြောလိုပဲပေါ့နော်တရားသူကြီးတွေကိုတမဒအနေပြီးတော့ရွေးပြီးတော့လွှတ်တော်ကအတည်ပြုပေးရတယ်ဆိုတော့အခုနောက်ပိုင်းမှာဆိုလို့ရှိရင်ပါတီနိုင်ငံရေးတွေအရအာဏာရပါတီကနေပြီးတော့သူတို့အလေးထားတဲ့ကိစ္စရပ်တွေပေါ်မှာပေါ့နော်အာတန်နဲ့တရားသူကြီးတွေကိုခုနောက်ပိုင်းတရားလွှတ်တော်ချုပ်တွေမှာရွေးချယ်ပြီးတော့ခန့်အပ်လာအောင်လည်းတွေ့ရတယ်။ပြီးတော့ကျွန်တော်ခုနကပြောခဲ့တဲ့တရားလွှတ်တော်ချုပ်မှာပါဝင်ပတ်သက်တဲ့တရားသူကြီးတွေကသူတို့ live tenure ရာထူးဆက်ခံခွင့်ရရှိရတဲ့အတွက်လည်းပေါ့နော်ကျွန်တော်တို့နောက်ပိုင်းဆိုလို့ရှိရင်အသက်အားဖြင့်ငယ်တဲ့တရားသူကြီးတွေပို့ပြီးတော့ခန့်အပ်လာအောင်လည်းတွေ့ရတယ်ပေါ့နော်အဲ့တော့တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီးရဲ့အတွေးခေါ်ပေါ့နော်ပုံမှန်မူတည်ပြီးတော့ American နိုင်ငံရဲ့တရားစီရင်မှန်တိုင်းအလုံးလုံးမူတည်ရလဲစိတ်ဝင်စားဖို့ကောင်းလာတာတော့တွေ့ရတယ်ပေါ့နော်အခုနောက်ပိုင်းအခုနောက်ဆုံးဆိုလို့ရှိရင် Justice Breyer ကကျွန်တော်တို့ဒီဒီမိုကရက်ဒီဘက်ဒီကဘက်ကနေပြီးတော့ရွေးကောက်တင်မြောက်ထားတဲ့ရွေးကောက်တင်မြောက်တာမဟုတ်ဘူးเนาะကျွန်တော်ရွေးချယ်ပေးထားတဲ့ဒီတရားသူကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီဂျိုးဘိုင်ဒန်အနေနဲ့လည်းဒီဒီမိုကရက်ဘက်ကနေပြီးတော့သူတို့ရဲ့အတွေးခေါ်တွေသူတို့ရဲ့ဒီသူတို့ရဲ့လေးထားတဲ့ကိစ္စရပ်တွေပေါ်မှာပို့ပြီးတော့အားတန်မဲ့တရားသူကြီးတဦးကိုကျွန်တော်တို့ရွေးချယ်မယ်ဆိုပြီးတော့တည်ထားရွေးချယ်ပြီးွားရေပေါ့เนาะအဲ့ဒါကိုလည်းကျွန်တော်တို့တည်ထားပါတယ်ဟုတ်ကဲ့ဟုတ်ပါတယ
်အမေရိကန်သဘောဂျိုးဘိုင်ဒန်ကတော့လူမဲမျိုးသမီးတရားသူကြီးပြောက်ဖို့တင်ပြဖို့အခုအစိုးပြုထားပါတယ်။ဒါ Brown Jackson ပေါ့နော်။ဆိုတော့အကြာကြီးမှာပဲဒါက April လလောက်မှာရွေးပြီးသွားမယ်။ဒါထဲမှာစစ်စစ်ကြာမှာပေါ့နော်။ဒီမှာအဖြစ်အခုဒီတရားလွတ်တော်က Democracy နဲ့လူ့အခွင့်အရေးပေါ်မှာနော်ဘလို့ပုံဖော်ပြခဲ့တာမျိုးအမေရိကန်မှာတွေ့ရတယ်
ကျွန်တော်တို့ဒီလွတ်တော်အနေပြီးတော့ပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကိုပေါ့နော်ပြည်ထောင်စုတရားလွတ်တော်ချုပ်အနေနဲ့ဒီအခြေခံဥပဒေနဲ့ဆန့်ကျင်နေဆိုပြီးတော့ကျွန်တော်တို့ပယ်ချလို့ရတဲ့judicial review အာဏာပေါ့နော်တရားစီရင်ပိုင်ခွင့်အာဏာကသူတို့စီမှာအပြေးအဝါရှိတယ်အဲ့ဒီ judicial review အာဏာနဲ့ပဲကျွန်တော်တို့ပြည်နယ်လွတ်တော်တွေပြည်နယ်တရားရုံးချုပ်တွေကြားထဲမှာလည်းအားပြန်မှုတွေအများကြီးကျွန်တော်တို့တွေ့ရမှာပါခင်ဗျဟုတ်ဟု
တ်ကဲ့ဒီမှာအဖြစ်ကျွန်တော်တို့မဲပေးရေးဥပဒေဆိုပါတော့တရားလွတ်တော်ရဲ့ဆုံးဖြတ်ချက်တစ်ချက်ကြောင့်အပြောင်းလဲတွေဖြစ်သွားတဲ့နော်တာရကတွေလည်းရှိခဲ့တယ်လို့ကြားဖို့ပါတယ်ကိုကောင်းပြန်နည်းနည်းရှင်းပြပေးပါဦး
ဟုတ်ကဲ့2013မှာဖြစ်ခဲ့တဲ့ဒီ Shelby County နဲ့ Holder ဆိုတဲ့ case မှာဆိုလို့ရှိရင်သူတို့ကဒီ1965ခုနှစ်တုန်းကကျွန်တော်တို့ဒီပြဋ္ဌာန်းခဲ့တဲ့ Voting Rights Act ပေါ့နော်အဲ့ဒီဥပဒေရဲ့ပုံမှန်4နဲ့5ကိုသူတို့ကဒီပြည်နယ်တွေကနေပြီးတော့တရားဝင်ခွင့်ပြုချက်မရှိဘဲနဲ့ကျွန်တော်တို့ဒီဟိုမဲဆန္ဒနယ်တွေနဲ့ပတ်သက်တဲ့ဥပဒေတွေကိုပြင်ဆင်ပိုင်ခွင့်မရှိဘူးဆိုပြီးတော့ပြဋ္ဌာန်းခဲ့တယ်။ဒါမဲ့အဲ့2013နဲ့ရောက်လေရောက်ပေါ့ဒီ Alabama ပြည်နယ်မှာရှိတဲ့ဒီ Shelby County ကပေါ့နော်သူတို့ဒီ American ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပဲရှိတဲ့ဒီ 14th amendment ကိုကျွန်တော်တို့ဒီဟို 14th amendment မှာပြဋ္ဌာန်းထားတဲ့ due process ဆိုပါတော့ပေါ့နော်အဲ့ဒါကိုချူဖောက်တာရောက်တယ်ပြည်နယ်တွေရဲ့အာဏာကိုလည်းဒီလွတ်တော်ကနေပြီးတော့အခွင့်အာဏာကျော်တယ်ဆိုပြီးတော့တရားစွဲခဲ့တဲ့ဟာကိုကျွန်တော်တို့ဒီပြည်ထောင်စုတရားလွတ်တော်ချုပ်ကနေပြီးတော့ဒီ9ရောက်9မဲ4မဲနဲ့ပေါ့တော်တော်တော့ကတ်တယ်ဒီဟိုစီရင်စီဆုံးဖြတ်ချက်ခဲ့တာပေါ့နော်9မဲ4မဲနဲ့ဒီ290ကျော်ကြာခဲ့တဲ့ဒီတားမြစ်ချက်တွေကလက်ရှိအခြေအနေအနေထားနဲ့ကန့်ညီမှုမရှိတော့ဘူးဆိုပြီးတော့ဒီ Shelby County ရဲ့တရားစွဲဆိုမှုအနိုင်ပေးပြီးတော့ဒီ voting rights act ရဲ့ပုံမှန်၄နဲ့၅နဲ့ကိုခြေဦးနဲ့ဆန့်ကျင်ပါရဲ့ဆိုပြီးတော့ဆုံးဖြတ်ခဲ့ရပါတော့။အဲ့ဒီခါမှာဆိုလို့ရှိရင်ဒီဟာဒီ case ကိုဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီပြည်နယ်ကျွတ်တော်တွေကနေပြီးတော့ဒီမဲစင်းရင်နဲ့ပတ်သက်တဲ့ဥပဒေတို့မဲပေးဥပဒေတို့ဆိုလို့ရှိရင်ဒီတရားကျွတ်တော်ချုပ်ရဲ့ကျွန်တော်တို့ဒီဟို precedent လို့ခေါ်ပါတော့နော်စီရင်တုံးရှိသွားပြီးရဲ့ ပိုကားပြီးတော့နောက်ပိုင်းနေမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုဒီနေပြည်ဥပဒေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်နယ်တရပြည်နယ်လွတ်တော်ရဲ့ဟိုလုပ်ပိုင်ခွင့်ကပို့ပြီးတော့အားကောင်းလာတာကိုကျွန်တော်တို့အနေနဲ့အခုဆိုလို့ရှိရင်တွေ့လာရပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဒါတော်တော်စိတ်ဝင်စားစရာကောင်းပါလေเนาะပြည်နယ်လွတ်တော်တွေနဲ့ပြည်နယ်တရားလွတ်တော်ချုပ်ကြားမှာလည်းအပြိုင်မှုရှိလာတယ်เนาะအဲ့ဒီအတွက်ကြောင့်ပို့ပြည်နယ်တရားလွတ်တော်ချုပ်ကဆုံးဖြတ်ပိုင်ခွင့်ရှိမရှိဆိုပြီးဘူတရားလွတ်တော်ချုပ်ကိုတက်လာတာဒီလေကျွန်တော်တို့ကြာသိခင်ကသတင်းနေလည်းမှတွေ့လိုက်ရတယ်ဘူတရားလွတ်တော်ချုပ်ကပြည်နယ်တရားလွတ်တော်ချုပ်ကိုအနိုင်ပေးလိုက်တဲ့အတွက်ကြောင့်မလို့ Republican Party ကလွတ်တော်အမတ်တွေကသူတို့ကြောင်းကျင်လို့ကြောင်းမှုမရတဲ့သတင်းကိုလည်းဒီကနေ့မှပဲကျွန်တော်တို့တွေ့လိုက်ရပါတယ်လူ့ခွင့်ရေးဆိုင်ရာကိစ္စဒီပေါ်မှာဟောတရားလွတ်တော်ချုပ်ရဲ့စီရင်သုံးတွေကဘယ်လိုဩဇာတရားမှုရှိခဲ့တ
ယ်ဟုတ်ကဲ့ကျွန်တော်တို့ဒီတရားသူကြီးတွေရဲ့အတွေးခေါ်တွေပေါ်မှာမူတည်ပြီးတော့ American နိုင်ငံရဲ့တရားစီရင်မှန်တိုင်းရဲ့ပြောင်းလဲလာမှုတွေကတပိုင်းပြီးတော့ပြည်ထောင်စုတရားရုံးချုပ်အနေနဲ့တရားစီရင်ရေးချမှတ်တဲ့အခါမှာပေါ့နော်မူဝါဒကြီးရအပိုင်းတွေကိုပါချမှတ်တဲ့အခန်းကဏ္ဍမှာပါဝင်လာတာအပိုင်းတစ်ပိုင်းနဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်တွေပေါ်မှာတက်ရောက်မှုရှိတာကိုကျွန်တော်တို့တွေ့ရတယ်ခုလက်ရှိအများပြောပြနေတဲ့ဒီကိုယ်ဝန်ဖျက်ချမှုနဲ့ပတ်သက်တဲ့1983ခုနှစ်ကပေါ့နော် Roe v. Wade စီရင်ချက်ဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်တွေမှာဒီကိုယ်ဝန်ဖျက်ချမှုကိုတားမြစ်တဲ့ဥပဒေတွေကိုဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာကာကွယ်မှုပေးထားတဲ့အမျိုးသမီးခွင့်ရေးကိုထူထောက်ရရောက်ပါစေဆိုပြီးတော့ကျွန်တော်တို့ဒီ1983ခုနှစ်တုန်းကပြည်ထောင်စုတရားလွတ်တော်ချုပ်ကနေပြီးတော့ချမှတ်ခဲ့ရပါတော့။ဒါပေမဲ့အခုနောက်ကြောင်းပြန်မဲ့ကျွန်တော်တို့ဒီ Mississippi ပြည်နယ်ကနေပြီးတော့เนาะဒီအမှုတစ်ခုကျွန်တော်တို့အခုကျွန်တော်တို့ဒီပြည်ထောင်စုတရားလွတ်တော်ချုပ်ကိုကျွန်တော်တို့ရောက်နေပြီ။အခုဆိုလို့ရှိရင်လည်းကျွန်တော်တို့ပြည်ထောင်စုတရားလွတ်တော်ချုပ်မှာပါဝင်လာတဲ့တရားသူကြီးတွေရဲ့ဒီဟိုအခြေအနေအနေထားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီလိုမျိုးဖြက်စီတာကိုတားမြင့်စေခြင်းနဲ့ဒီဟိုအခုဒီတရားသူကြီးမင်းတွေကများတာကိုတွေ့ရတယ်ဒီအမှုကိုဘယ်လိုမျိုးစီရင်ဆုံးဖြတ်ချက်ချမယ်ဆိုတော့ကျွန်တော်တို့လည်းဟိုစိတ်ဝင်စားအဆောင်ကြည့်ရတော့ပါဘူးဟုတ်ကဲ့
ဟုတ်ကဲ့ညီမကြီးနဲ့လည်းလေးတိုင်းရှင်ကြည့်မယ်ဆိုလို့ရှိရင်ဘယ်လိုတွေ့ရဟုတ်ကော
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဖွဲ့စည်းပုံခြေခံဥပဒေခုံရုံးကနေပြီးတော့အဓိကဆုံးဖြတ်တာပေါ့နော်။ဒါပေမဲ့ဒီမှာကျတော့ဖွဲ့စည်းပုံခြေခံဥပဒေခုံရုံးရဲ့တာဝန်ဝတ္တရားတွေကိုလုံးဝပြည်ထောင်စုတရားလွှတ်တော်ချုပ်အမေရိကန်ပြည်ထောင်စုတရားလွှတ်တော်ချုပ်ကနေဆုံးဖြတ်တဲ့ပုံစံမျိုးရှိတယ်ပေါ့နော်။ပြီးတော့သူတို့ဒီအမေရိကန်နိုင်ငံရဲ့ဒီဥပဒေစနစ်ထုံးကားမှုကလည်းကျွန်တော်ဆုံးဖြတ်ချက်တွေပေါ်မှာမူတည်နေပြီးတော့လက်ရှိဖြစ်နေတဲ့ဒီအကျိုးအကြောင်းကိစ္စတွေပေါ်မှာမူတည်ပြီးတော့တဖြည်းဖြည်းပြောင်းလဲမှုရှိလာတာကိုလည်းကျွန်တော်တို့တောက်လျှောက်တွေ့ရတယ်ပေါ့နော်။မြန်မာနိုင်ငံမှာကျတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဒီမိုကရေစီဟိုပြောင်းပြောင်းပြောင်းလဲမှုကလည်းအချိန်အတိုင်းအတာတစ်ခုချီပဲရောက်ခဲ့တယ်။အဲ့ဒါအပြင်အဲ့ထဲမှာတင်ကျွန်တော်တို့ရဲ့ဒီတရားဥပဒေလွတ်လပ်မှုတို့ဘာလို့ဆိုရလဲကန့်သတ်မှုတွေအများကြီးရှိခဲ့တဲ့အတွက်ကြောင့်ကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့ဟိုလိုလိုအပ်ချက်တွေတော့အများကြီးရှိတာကိုကျွန်တော်တွေ့ရပါပါခင်ဗျာ။ဟုတ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုကောင်းရေ။ခုတင်ပြဆွေးနွေးသွားပြီးတော့ကိုကောင်းမြတ်အကဖြစ်ပါတယ်။ကျော်ချောင်းတိုက်တို့မှလာပြီးဥပဒေမဟာဘွဲ့ပညာတော်တင်ပြီးဖြစ်ပါတယ်။ကျွန်တော်ကတော့တမောင်သားပါ
VOA American အသံရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးပါမယ်။နန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကတင်ဆက်ပေးမှာနားဆင်ကြည့်ရှုကြပါခင်ဗျာ။
မြန်မာနိုင်ငံကအမျိုးသမီး3ယောက်မှ1ယောက်လောက်ကနှစ်ခင်းအချိန်ကိုရက်ကွက်ထဲမှာတောင်လမ်းထွက်မလျှောက်ရတဲ့အခြေအနေမျိုးဖြစ်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့ရဲ့နောက်ဆုံးစစ်တမ်းကောက်ယူမှုမှာဖော်ပြပါရတယ်။2019ခုနှစ်ကကောက်ယူတဲ့မြန်မာအမျိုးသမီးတွေရဲ့သဘောထားအမြင်လှိလာချက်တုံးကတော့ဒီလိုမလုံခြုံမှုခံစားရတဲ့စစ်တမ်းဖြစ်ဆိုသူမြန်မာအမျိုးသမီး 3.5 ရာခိုင်နှုန်းသာရှိခဲ့ပါတယ်။လက်ရှိမှာတော့အမျိုးသမီးတို့တဝက်လောက်ကကိုရက်ကွက်ထဲကနေအပြင်သွားတဲ့အခါလုံခြုံမှုမရှိဘူးလို့ခံစားကြရပြီးသုံးပုံတစ်ပုံလောက်ကတော့ညအချိန်ကိုအိမ်ထဲမှာတောင်စိတ်မချရဘူးလို့ပြောကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအမျိုးသမီး10ယောက်မှ9ယောက်နေနေကအိမ်နောက်စုဝင်ငွေကျဆင်းသွားတယ်လို့ပြောကြပါတယ်။ကျင်းလက်နေအမျိုးသမီးတွေကတော့ဝင်ငွေတောက်လျှောက်ကြာဆင်းနေတာပါ။ထမင်းနဲ့မမနာငွေချေးရတာနဲ့ဈေးစကားတွေကမေအောင်ရှိတာလေးခြောက်ရောင်းရတာတွေလည်းရှိတယ်လို့လိလာချက်မှာပြောထားပါတယ်။စစ်တမ်းဖြည့်ဆို့ကြတဲ့အမျိုးသမီးတစ်ဝက်လောက်ကကျမရဲ့စောင့်ရှောက်မှုရဖို့အခက်ကြုံနေကြပြီးတော့ကိုဝန်တဲ့ဒါမှမဟုတ်နှုတ်တိုက်မိခင်ဆယ်ယောက်မှတယောက်လောက်ကဈေးရုံဈေးကတွေကိုလှလမမီတာကိုလည်းစစ်တမ်းကောက်ယူမှုမှာဖော်ပြထားပါတယ်။
စီရင်တင်းမာနေတဲ့ Skyline Data ကြီးထဲမှာနေချင်းရက်ဆက်ဆိုလိုတိုက်ပွဲတွေကြောင်းကျေးရွာ9ရွာလောက်ကပြည်သူ2000ကျော်စစ်ဘေးရှောင်နေကြရပါတယ်။ဒီသတင်းပတ်ထဲမှာပဲအင်အား80လောက်ရှိတဲ့စစ်ကောင်စီတပ်တွေရင်းမာပင်နဲ့လက်ပံတော်ရွာဘက်ကိုဝင်လာပြီးလက်နက်ကြီးတွေနဲ့ဆက်မပြတ်ပစ်ခတ်တာကြောင့်စစ်ဘေးရှောင်တွေရှိရာဖုန်ကြီးကျောင်းပေါ်ကြာရောက်ပြီးအရက်သားပြည်သူတွေတေဆုံးရတယ်လို့ဒေသခံတွေကပြောပါတယ်။လ
lamp and or Jiwarega in the Kuma, Micho Canada, Lute, Launigule, Twigayabare.
ဒီလိုအဲ့ဒါအဲ့ဒါပါတယ်ပြောတာနဲ့အတူအားလုံးပေါင်းရုံလောင်း၁၀လောင်းရှိကြဗျာနောက်တစ်ခုကစွန်စားအကြောင်းပြတာနဲ့မှာလည်းပဲတန်တရားတော်တင်ရဲ့ရုံလောင်းဒီမိတ္တူပြည်တော်မဟုတ်တဲ့ရုံလောင်းကိုလည်းပြည်တယ်စက်ပလောင်းပြင်တယ်အဲ့ဒါနောက်ထပ်ရှင်းလင်းစရာတွေပြန်နေတယ်နောက်ထပ်ပြောဆုံးနေတဲ့ဟိုဟာတွေရှိသေးတယ်သူကကြာကြပြကြတော့တိုင်းနာဒေတာတွေမှာလည်းမြန်မာစစ်တပ်နဲ့ဒေတာ
ခါကြေးရွာမှာကတလစ်တီလာရှင်ကျောင်းတချောင်းနဲ့လူနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ KMPP နဲ့ PDF ဖွဲ့ဝင်တွေဟာဘာသာရေးဆောင်အုံလူနေရပ်ကွက်တွေကိုအကာအကွယ်ယူပြီးပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်။ချင်းပြည်နယ်ဖလန်းမျိုးဘက်မှာရိတ်ခါပိုးတဲ့စစ်ကောင်စီတပ်ဖွဲ့ရှင်းတန်းနဲ့ချင်းကာဝေးပူးပေါင်းတပ်ဖွဲ့တို့တရင်တပတ်ကြော်ကြာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။မလ9ရက်နေ့ထိဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအနည်းဝန်းကျင်ကျေးရွာတချို့မီးလောင်ခဲ့တယ်လို့ရွာသားတွေဘေးလွတ်ရာတောတောင်တွေထဲမှာထွက်ပြေးပုန်းခိုနေရတယ်လို့ဒေသခံတွေကပြောပါတယ
်။ကရင်ပြည်နယ်မြဝတီမြို့နယ်လေးကေကောဒေသနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မဟာချုပ်ဒူးပလာယာခရိုင်ကအရှိတောင်တိုင်းစစ်ထနာချုပ်တိုင်းမူထာမှာမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာတစ်စောင်ပေးဖို့ထားပါတယ်။
ပါမတ်တဲ့ကြံတဲ့တော့ကျွန်တော်တို့ဘာလို့သားလေးလို့ရတာဟိုငင်းငင်းစကားတွေနောက်ပြီးတော့ချိန်ကလည်းကြောက်တော့လုံးပြောနေတယ်ဒီကနေ့ကျတော့ဟောအဲ့ဒါနဲ့တန့်ကြည့်လို့လုပ်နေတာကြတော့အဲ့ဒါတော့တကယ်ငင်းငင်းကြီးကိုတော့ဖြစ်တတ်ပြောတကယ်ဟိုမလူလားဆုံးလို့ပြောလိုက်ဆိုတာအဲ့မှာသင်ကြားဖြစ်နေတာကြတော့ကျွန်တော်နားလဲတာတော့အဲ့ဒါသတ်မှတ်တော့လေဒီသားဟိုသူ့တော်ဝင်ရောက်တော့သူ့လုပ်ပြီးတော့ခဏသူ့လုပ်သွားတော့ဒါမှဒီတစ်ဖက်ကတည်းကဂျပန်ရဲ့ခေါ်တော့တိုက်ပွဲအနည်းတိုင်းဖြစ်နေတာကြတော့ဒါလည်းလုံးဝဟုတ်တော့မဖြစ်လေရုပ်ကြည့်မှာဘလို့ပါတီဆောက်လို့မရတဲ့အခါကျတော့ဒါဒီလိုပဲသွားလို့ပြော
။ကရင်ပြည်နယ်လေးကစ်ကော်ဒေတာမှာပြခဲ့တဲ့နဲ့ဒီဇင်ဘာလလေလောက်ကစပြီးတော့တိုက်ပွဲတွေဖြစ်နေတယ်လို့ပဲကော့ကရိတ်မျိုးနယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပြီးလက်နက်ကြီးတွေလေကြောင်းကပုံကျဲတိုက်ခတ်မှုတွေကြောင့်အိုးအိမ်ပြပြပြေးနေရတဲ့ဒေသခံတောင်ချီတို့လည်းနေရမပြန်နိုင်သေးပါဘူး။ကချင်ပြည်နယ်ပူရာအိုမြို့နယ်ဖက်မှာလည်းဒီရက်ပိုင်းတိုက်ပွဲတွေညှိတက်နေပေမဲ့ဒေသခံ3000ကျော်တောတောင်တွေထဲမှာပဲပုံရှောင်နေကြပါသေးတယ်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကုညီတဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါဟာမလ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းဒါလက်နက်ကင်3ဖွဲ့ခေါင်းဆောင်တွေနဲ့တခြားသည့်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအထူးအဖြစ်ဒေတာဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့တိုင်းဒါသတင်းရက်ကွက်ကပြောပါတယ်။မစ္စတာဆာဆာကာဝါဟာကရင်မျိုးသားစည်းရုံး KNU ကရင်နီမျိုးသားထွတ်တဲ့ပါတီ KMPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်နေတဲ့တခြားစီတွေ့ဆုံခဲ့ပြီး NCA အပြည့်ရက်10ဘွဲ့နဲ့ဖွဲ့စည်းထားတဲ့နေကြိုင်းလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD နဲ့လည်းတခြားတွေ့ဆုံခဲ့ပါတယ်။မစ္စတာဆာဆာကာဝါဟာရခိုင်ပြည်နယ်မှာအပြစ်ကတ်ရစဲရေးအတွက်လဲချားဝင်ညှိနှိုင်းပေးခဲ့သူဖြစ်ပါတယ်။အခုလိုထိုင်းနိုင်ငံမှာတိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့မတွေ့ခင်သူဟာကမ္ဘောဒီးယားနိုင်ငံကိုသွားပြီးလက်ရှိအာဆီယံဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပါတယ်။ဂျပန်ဆိုရကမြန်မာနိုင်ငံမျိုးသားပြည်လဲတင့်မြတ်ရေးဆိုင်ရာအထူးကိုယ်စားလှယ်တာဝန်ပေးထားတဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါဟာ2021ခုနိုဝင်ဘာလကမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်နိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အဲ့ဒီခီးစဉ်ဟာဂျပန်ဆိုရကတာဝန်ပေးတဲ့ခီးစဉ်မဟုတ်ဘူးလို့ဂျပန်ဆိုရဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ကိုယ်လေထိုင်းနိုင်ငံမှာတိုင်းဒါလက်နက်ကိုင်အဖွဲ့၃ဘွဲ့နဲ့တွေ့ဆုံမှုဟာနီပွန်ဖောင်ဒေးရှင်းရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေအဓိကဖြစ်တယ်လို့စုံစမ်းသိရပါတယ်
။မြန်မာနိုင်ငံနေရာတချို့မှာလာမယ့်တစ်ပတ်အတွင်းလျှက်စစ်တပ်အားတွေလျှော့ပြီးတော့ပေးသွားမယ်လို့လျှက်စစ်နဲ့စွမ်းအင်ဌာနကကြေညာထားပေမဲ့လက်ရှိမှာတင်နေ့စဉ်နိုင်ပေါင်းများစွာမိပြနေတာပါ။ကြားပြင်းနဲ့ဘလူးချောင်းလောပီတာကပို့တဲ့လျှက်စစ်တပ်အားလိုင်းတချို့ဖောက်ခွဲခံရတာရွှေတဘာဝတံငွေကန်းလုံလောက်ွက်ကရေအောက်ပိုင်လိုင်းပြုပြင်နေတာအပါဝင် LNG တံငွေတုံထအားပေးဆက်ယုံကိုပိတ်လိုက်ရတာကြောင့် Mashla 10ရက်နေ့ကနေ17ရက်နေ့အထိတချို့ဒေသတွေကို24နာရီမီအာလျှော့ချသွားမယ်လို့တက်ဆိုင်ရာကထုတ်ပြန်ထားပါတယ်။ဒါပေမဲ့ဘယ်နေရာတွေကိုဘလို့အလဲကျပေးမယ်။တရက်ကိုအချိန်ဘလောက်အထိပေးမယ်ဆိုတာတွေတိတိကျကျမထုတ်ပြန်တာကြောင့်လူလူကြားဝေဖန်မှုတွေလည်းရှိနေပါတယ်။ အခုနောက်ပိုင်းမီးပြရာကလည်းလျှက်စစ်တပ်ထုတ်လုပ်တဲ့ကုန်ကျစရိတ်တွေကြီးမားလာပြီးတော့ဘလူချောင်း၈အားလျှက်စစ်တပ်အားလိုင်းတချို့ဖောက်ခွဲခံရတာကြောင့်ဖြစ်တယ်လို့လည်းမြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။တနင်္ဂနွေအမြင့်ဆုံးတအားထုတ်လုပ်နိုင်မှုကလေးထောင်နေရာမီဂါဝတ်ရှိပြီးတော့အခုလိုအခြေအနေတွေကြောင့်ထောင်300နဲ့လေးမီဂါဝတ်ရောကျသွားတယ်လို့လျှက်စစ်နယ်စွမ်းအင်ဌာနကထုတ်ပြန် ဒီကနေ့တနင်္ဂနွေမနက်ခင်းအတွင်းတိုင်းဒေသနဲ့ကန်တိုက်ချင်းချင်းတိုင်းရင်းသားလူမျိုးချင်းရဲ့မတည့်တာတော့မတည့်တာပေါ့မဟုတ်လား။ကျွန်တော်ရန်ကြားတယ်။ဘာလို့လဲဆိုမွေးလာကလေးကအခုတက်ချင်ကိုရောက်ပဲဖွဲ့မမလုပ်ဘူးလို့ပြောတယ်။ရော်ကြီးတွေပါပြီးလာပေးတာလည်းမရှိဘူး။ဘာကြောင့်အလဲကြမိပေးနိုင်ရင်လည်းဘာကြောင့်အလဲကြမိပေးမယ်ကိစ္စဖြစ်လာတယ်လဲဆိုတာပြည်သူတွေကြားမေးခွန်းတွေလည်း
စက်တုံးစီစီတွေလည်းတချိန်ထိုးတက်နေပြီးတော့မီးစက်နဲ့လက်ပါရတဲ့လုပ်ငန်းတွေမှာတော့ရှေ့ရှေ့မတက်နိုင်တဲ့အတွက်လုပ်ငန်းပိတ်သင်ရတယ်လည်းရှိနေပါတယ်။ရေကနိုင်တိုင်းဝန်ကြီးကချီးမြှင့်တဲ့2024ခုနှစ်ရင်းရင်တော်အမျိုးသမီးစုကိုဂျာကာလာမြို့သားညညရေးဆိုရ
အသက်25ခုနှစ်ကမြို့သားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြသူတွေထဲမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံခဲ့ရသူဖြစ်သလိုစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြသူတွေထဲမှာလည်းထင်ရှားသူတူဖြစ်ပါတယ်။မလာဆယ်ရည်နှစ်အွန်လိုင်းကနေကျင်းပမဲ့စုချီးမြှင့်ပွဲမှာအမေရိကန်သမ္မတကတော့ဂျေးလ်ဘိုင်ဒန်ကချီးကျူးစကားပြောမှာဖြစ်ပြီးနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကစုချီးမြှင့် ကိုကြီးများကြီးမတူကွဲပြားတဲ့မျိုးသမီးနဲ့မိန်းကလေးတွေအားလုံးဆွမ်းဆောင်ရင်းမြင့်တင်ပေးရေးစားတဲ့ကိစ္စရပ်တွေမှာကိုယ့်ရဲ့အသက်အန္တရာယ်နဲ့ကြုံတွေ့ရပေမဲ့သူရတတ်သည့်စိတ်ဓာတ်ကြံ့ခိုင်မှုနဲ့ခေါင်းဆောင်မှုပိုင်းမှာသူမတူအောင်ထူးချွန်ပြောင်မြောက်တဲ့ကမ္ဘာတဝန်းကမျိုးသမီးတွေကိုအတိမတ်ပြုပေးရတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့မလရှိရဲ့ထုတ်ပြန ီဆောင်ရွက်ပေးနေတဲ့ကရင်တိုင်းသူနော်ကညော်ဖော်ကချင်ပြည်နယ်ထဲမှာစစ်ပွဲတွေရပ်တန့်ရေးဆောင်ရွက်ခဲ့သူကချင်တိုင်းသူမေဇဘဲဖြူ NUG ရဲ့လက်ရှိနိုင်ငံသားဝန်ကြီးဒေါ်စင်မာအောင်နဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမှဖြူဖြူအောင်တို့ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်၊ဘရာဇီး၊ကိုလံဘီယာ၊အီရတ်၊လိုင်ဘေးရီးယား၊လီဘီယာ၊မော်ဒိုဗာ၊နီပေါ်၊ရူမေးနီးယား၊တောင်အာဖရိကနဲ့ဗီယက်နမ်နိုင်ငံတွေကအမျိုးသမီးနဲ့အတူဒေါ်အီးတင်စာမောင်လဲဆုရှင်အဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်
။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32 49တို့ကနေတိုက်ရိုက်ဖမ်းယူနှาศင်နိုင်ပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmesc@voanews.com ကိုစာရင်းနိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ยูเครนမြို့တော်ခီယက်ရဲ့အနောက်မြောက်ပိုင်းနဲ့တခြားယူကရိန်းမြို့အများအပြားမှာစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးရုရှားတပ်တွေဘက်ကဒေသောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်နေတယ်လို့စနေနေ့မှာမြို့တော်နဲ့15မိုင်လောက်အကွာကိုရောက်နေပြီဖြစ်ပါတယ်။အခုယူကရိန်းကိုကျူးကျော်မှုမှာရုရှားဘက်ကအကြဆုံးတိတ်များနေပြီးနောက်ထပ်တပ်ဖွဲ့တွေဆစ်လွတ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားတပ်တွေရဲ့ပြင်းထန်တဲ့ပစ်ခတ်မှုတွေကိုခုခံဖို့အတွက်လက်နက်တွေထပ်ပေးဖို့ယူကရိန်းတာဝန်ရှိသူတွေကတောင်းဆိုနေချိန်မှာပဲအမေရိကန်ဒေါ်လာတန်း200ဘူးလက်နက်အသေးစားတွေတန်ကားဖြတ်လက်နက်တွေနဲ့လင်းဖြတ်လက်နက်တွေယူကရိန်းကိုအမြန်ထပ်ပေါ်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ယူကရိန်းကိုလုံခြုံရေးဆိုင်ရာနောက်ထပ်အထောက်အကူပေးဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအတည်ပြုပေးခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။ဒါကြောင့်လဲယူကရိန်းကိုနောက်ထပ်ဆစ်လက်နက်တွေအမြန်ပို့နိုင်တော့မှာဖြစ်ကြောင်းဘိုင်ဒန်အဆိုအရအကြမ်းအရာရှိကြီးသူကပြောပါတယ်။ Sorry Arabia မှာပြီးခဲ့တဲ့24နှစ်အတွင်းအမျိုးသား82ဦးကိုတေးရန်ဆင်းခဲ့ရမှာယေမန်နိုင်ငံသား9ဦးနဲ့ဆီးရီးယားနိုင်ငံသား2ဦးတို့ပါဝင်တယ်လို့နိုင်ငံပိုင်သတင်းဌာန SPA ကစနေနေ့မှာဖော်ပြပါတယ
်။သတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမီနဲ့ဇူဘဲလ်အတာရဲ့တို့ဖြစ်ပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို32 49တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တောတာရှင်မြန်မာပြည်သူပြည်သားအလုံးဘေးရန်ရယ်ကင်းဝေးကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.